Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ9ရက်ပို့ထူနေ့ညဖက်9နာရီနေ့10နာရီအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ24 25 31နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မနန်းလာပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါအခုညပိုင်းသတင်းတွေကိုရှားဖောင်နေတူကြီးညာပေးသွားမှာပါစီးရီးယားသဘုံတပ်ဖွဲ့တွေကိုလစ်ကျင့်ပေးနေတဲ့ပင်ဒဂွန်ရဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းလဲတွေလှုပ်ဆောင်သွားဖို့ရှိနေတာနောက်ဒီမြောက်ကိုရီးယားမှာအလုသမားပါတီတည်ထောင်ခြင်း290ပြည့်အထိမ်းအမှတ်အနေနဲ့စီးရီးပြခန္ဓာကြီးတစ်ခုကိုကျင်းပသွားမှာဒီအကြောင်းနောက်ဆုံးအသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီ
းကောင်းပါပြီရှင်NCA စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကိုမြန်မာစစ်တပ်ကနေထိုးစစ်တွေဆင်လာနေပါတယ
်။ SSPP ကတို့ထိုးထားပြီးတော့ဒီမှာထိုးထားပြီးပြန်ရှိတာပဲ။ဒီကြောင့်ဆင်ရောဒီကြောင့်ဆင်ရောထိုးထားပြီးရဲ့ကျွန်တော်မ
တိုက်ချင်ဘူး။ SSPP SSA တပ်ကဘုံမူကြီးစိုက်ဆူအွန်မရှင်အသေးစိတ်ကိုနောက်ပိုင်းမှာကြားရမှာပါ။ကြအပြင်မြန်မာငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးမပါနိုင်ပဲဖြစ်နေတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်မှုကြောင့်ဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာတာဝန်ရှိသူတူကပြောလိုက်တဲ့သတင်းပြန်လည်တင်ပြချက်နဲ့အတူစကိုင်းတိုင်းကလေးမျိုးဘက်မှာမိုးကြီးပြီးရေတွေထက်ကြီးနေတဲ့သတင်းတွေကိုလည်းတင်ပြသွားဖို့ရှိပါတယ်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ပုံထူနဲ့ညပိုင်း VOA ကနေနောက်ဆုံးရထားတဲ့သတင်းတွေကိုကွန်အောင်နဲ့ရှားဖောင်တို့ကပြောပြပေးကြပါအောင်ရှင်
။စီးရီးယားသဘုံတပ်ဖွဲ့တွေကိုလေ့ကျင့်ပေးနေတဲ့ပင်ဒဂွန်ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့အပြောင်းအလဲလှုပ်ဆောင်သွားမှာကိုဒီကနေ့မနက်ပိုင်းမှာသမရဘရက်အိုဘားမားအစိုးရအဖွဲ့အနေနဲ့ကြေညာသွားဖို့ရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကပြောပါတယ်။အမေရိကန်အနေနဲ့ခတ်တွေတခြားစီးရီးယားအင်အားစုတွေနဲ့လက်တွဲလှုပ်ဆောင်ဖို့ပိုဂီယူဆိုက်လှုပ်ဆောင်ခြင်းတွေလို့လည်းသူကပြောပါတယ်။ဗြိတိန်ကာကွယ်ရေးဝန်ကြီးမိုက်ကယ်ဖော်လန်နဲ့အတူလန်ဒန်မှာပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအသေးစိတ်ကိုတော့ဝန်ကြီးကာတာကပြောဆိုရမျိုးမရှိပေမဲ့အမေရိကန်အနေနဲ့ဒေါ်လာတန်900ကုန်ကြခံပြီးစီးရီးယားမှာ IS အစွမ်းရောက်တွေကိုတိုက်ခိုက်နေတဲ့စီးရီးယားသဘုံတွေကိုလက်နက်နဲ့လက်ကျင်ရေးတန်တန်းတွေပေးနေတဲ့အစီအစဉ်တွေကိုအဆုံးသတ်မှာဖြစ်တယ်လို့ New York Times သတင်းတပုတ်မှာရေးသားဖော်ပြထားပါတယ်ပင်ဒဂွန်အစီအစဉ်ရဲ့ကနဦးရလဒ်တွေနဲ့ပတ်သက်လို့သူ့အနေနဲ့မချင်မရဲဖြစ်တာကြောင့်တခြားနိလန်းတွေကိုလည်းအသုံးပြုသွားမှာဖြစ်တယ်လို့မစ္စတာကာတာကဒီကနေ့တောက်ကြနေမှာပြောပါတယ်ဂျော်ဒန်ကာတာ sorry အာရေဗီယာနဲ့ UAE နိုင်ငံတွေမှာဒီအလဲလက်သဘောထားရှိတဲ့စီးရီးယားသဘုံတွေကိုလစ်ကျင့်ပေးဖို့အတွက်လူသူစုဆောင်းမှုတွေကိုဆက်လုပ်သွားမှာမဟုတ်ဘူးဆိုပြီးအမေရိကန်ကာကွယ်ရေးဌာနအကြီးတန်းအရာရှိတူကိုကူကားပြီး New York Times သတင်းစာမှာဖော်ပြထားပါတယ်ဒါမှမဟုတ်လက်ချင်းတင်နန်းစခန်းအငယ်စားတွေကိုတူရကီနိုင်ငံမှာဆက်လက်ဖွင့်လှစ်သွားမှာဖြစ်ပြီးတဘုံအဖွဲ့ငယ်တွေရဲ့ခေါင်းဆောင်အများစုပါဝင်တဲ့ဒီအဖွဲ့တွေကိုလေကြောင်းတက်ခတ်မှုတွေအတွင်းဘလို့တုံ့ပြန်ဆောင်ရွက်သွားမယ်ဆိုတဲ့စစ်စင်ရေးဆိုင်ရာတင်နန်းတွေကိုတင်ကြားပေးသွားမှာဖြစ်တဲ့အကြောင်းအဲ့ဒီအမည်မဖော်ပြလိုတဲ့အရာရှိကပြောဆိုထားပါတယ်ခင်ဗျာ
အီရန်တော်လန်ရဲ့အဆောင်တပ်ဖွဲ့ကအကြီးတန်းတပ်မှုတူစီးရီးယားနိုင်ငံမှာတပ်ဖြတ်ခံခဲ့ရတယ်လို့အီရန်အနာဘိုင်းတွေကပြောပါတယ်ဗိုလ်ချုပ်ကြီးဟိုစင်ဟာမန်ဒနီဟာဒီတဲ့င်းပအစောပိုင်းကဆီးရီးယားမြောက်ပိုင်းအလပိုမြို့မှာဆီးရီးယားတပ်ဖွဲ့တွေကိုအကြမ်းဉျံတွေပေးနေတဲ့အချိန် IS စစ်သွေးကြွရဲ့တိုက်ခိုက်ခံရမှုတွင်တေဆုံးခဲ့တဲ့အကြောင်းအီရန်စစ်ဘက်ကကြေညာချက်တစ်စောင်မှဖော်ပြထားပါတယ်ဒီအတော့တွင်ဆီးရီးယားမှာပြင်သစ်တိုက်လေယာဉ်တွေကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်ဆီးရီးယားနိုင်ငံအတွင်းရုရှားကတာဝေးပြည့်ပက်ထိန်တပ်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတာတွေနဲ့ပတ်သက်လို့တော့မကြခင်မှာနောက်ဆက်တွဲဂဲရိုက်မှုတွေရှိလာနိုင်တယ်လို့လည်းအမေရိကန်ကာကွယ်ရေးဝန်ကြီးအရှ်ကာဒါကပြောပါတယ်ရုရှားကာကွယ်ရေးဌာနကတော့သူတို့ရဲ့ပြစ်ခတ်မှုတွေဟာအယတားပြည်သူတွေကိုထိခိုက်မှုမရှိဘဲ IS အဖွဲ့ကိုပဲပြစ်မှတ်ထားတိုက်ခိုက်နိုင်တာဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့မစ္စတာကာဒါကတော့ရုရှားရဲ့ဒုံးကျည်နဲ့ရန်တမ်းပြစ်ခတ်မှုတွေဟာ IS အဖွဲ့ကိုအမြင့်ပြချေမုန်းဖို့စူးစမ်းနေတဲ့အမေရိကန်ဦးဆောင်တဲ့မြို့ပေါင်းတပ်ဖွဲ့တွေရဲ့ပစ္စည်းကိရိယာတွေနဲ့ဝန်ထမ်းတွေကိုပါအန္တရာယ်ကျရောက်စေတယ်လို့ဆိုပါတယ်။ဒီကိစ္စအမေရိကန်ဘက်ကစိုးရိမ်ချက်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကလည်းရုရှားနိုင်ငံခြားရေးဝန်ကြီးကိုကြားသာပတင်းနေကတယ်လီဖုန်းနဲ့ဆက်သွယ်စကားပြောချိန်တွင်ထပ်ပြောခဲ့ပါသေးတယ်။ရုရှားကစီးရီးယားသမ္မတဘက်ရှာအယ်အဆာအစိုးရကိုအခိုင်အမာထောက်ခံမှုပေးနေတာဖြစ်ပါတယ်။ဒါပေမဲ့အမေရိကန်သမ္မတဘရက်အိုဘားမားကတော့စီးရီးယားမှာပြည်တွင်းစစ်ပဋိပက္ခတွေအဆုံးသတ်ပြီးတိုင်းပြည်ပြန်လည်ထူထောင်တဲ့အခါသမ္မတအဆာရဲ့အခန့်ကဏ္ဍဆိုတာရှိမှာမဟုတ်ဘူးလို့ပြောဆိုနေတာဖြစ်ပါတယ်။
2015ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်တူနီရှားနိုင်ငံကတူနီရှား National Dialogue ကထက်ညွန်ပေါင်းဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီရှားမှာ2011ခုနှစ်ကကြပယ်ပြူတော်လန်ရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံကြွတောင်းဆိုမှုတွေပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုပေါ်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာပါ။နော်ဝေနိုင်ငံအော်စလိုမြို့တော်နိုဘယ်ဆုကော်မတီက တီကဒီကနေ့မှာအခုလိုရွေးချယ်မှုနဲ့ပတ်သက်လို့ကြေညာခဲ့တာဖြစ်ပြီးဒီစုဟာတဖွဲ့ချင်းစီကိုချီးမြှင့်တာမဟုတ်ပဲအဖွဲ့၄ဘွဲ့ကိုပူးရဲချီးမြှင့်တာဖြစ်တယ်လို့ဆိုပါရယ်တူနီရှားမှာအာရက်နွေဦးတောင်းဆိုအောင်ကြောင့်မှုတွေအပြီးဒီမိုကရေစီရဲ့လုပ်ငန်းစဉ်တွေကိုဖော်ဆောင်ရမှာနိုင်ငံရေးအရာလှုပ်ရှားမှုတွေမတည်ငြိမ်မှုတွေရှိလာလိမ့်မယ်လို့ခန့်မှန်းမှုတွေရှိခဲ့ပေမဲ့ငြိမ်ငြိမ်းချမ်းချမ်းနဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကိုအကောင့်တဲ့ဖော်နိုင်ခဲ့တာကြောင့်အခုလိုစုချီးမြှင့်မှုရွေးချယ်လိုက်တာဖြစ်ပါရယ်ခင်ဗျာ
လီဘီယာနိုင်ငံကညှို့တဲ့အစိုးရတည်းရဲ့အဆိုပြုချက်ဟာ၄နှစ်ကြာဖြစ်နေတဲ့နိုင်ငံရေးမတည်ငြိမ်မှုအခြေအနေနဲ့ဗျမ်းမာဖြစ်နေတာတွေကိုအဆုံးသတ်နိုင်ဖို့အဓိကကျတဲ့ခြေလှမ်းတရားဖြစ်တဲ့အကြောင်းလီဘီယာနိုင်ငံဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။လီဘီယာနိုင်ငံကိုကယ်တင်ဖို့တမိုင်းဝင်ခွင့်ရေးကိုလီဘီယာပြည်သူတွေအနေနဲ့အမိရရယူရမှာဖြစ်တယ်လို့လည်းလီဘီယာနိုင်ငံဆိုင်ရာကုလကိုယ်စားလှယ်ဗနာဒီနိုလီယိုကမော်ရိုကိုမြို့မှာတောက်ကြနေတုန်းကပြောကြားလိုက်တာဖြစ်ပါတယ်။အကန့်အသတ်မရှိရွေးချယ်ခွင့်ရှိခြင်းမှရှိမှာဖြစ်သလိုပြီးပြည့်စုံတဲ့အခြေအနေမျိုးဖြစ်ခြင်းမှလည်းဖြစ်လာလိမ့်မယ်ဆိုတာကိုလေပြားပြည်သူတွေအနေနဲ့နားလည်ဖို့လိုအပ်ကြောင်းဒါပေမဲ့လည်းစီးရင်ထဲမှာပါဝင်ကြတဲ့ပုံကူတွေနိုင်ငံရေးသမားတွေအကြော်မော်တွေကိုကြည့်မယ်ဆိုရင်တိုင်းပြည်မှာရင်ဆိုင်နေရတဲ့အကြက်တဲတွေကိုအကောင်းဆုံးဖြစ်ရှင်းပေးမဲ့သူတွေဖြစ်တယ်ဆိုတာသူ့အနေနဲ့သိကြတယ်လို့ကုလကိုယ်စားလှယ်ကတိုက်တွန်းပြောကြားသွားတာပါ Tripoli အခြေစိုက်လွတ်တော်အမတ်တူဖြစ်တဲ့ Vayis Zaras ကိုတော့ဝန်ကြီးချုပ်ဖြစ်တာဝန်ပေးအပ်ခဲ့တယ်လို့လည်းကုလကိုယ်စားလှယ်ကပြောပါရယ်ညညိုတဲ့ဆိုရအဖွဲ့ဖွဲ့စည်းရေးကိုတော့ Tripoli မြို့တော်နဲ့နိုင်ငံရေးဘက်ကပြိုင်ဘက်ပါလီမန်တွေလက်ခံအတည်ပြုပေးကြရမှာပါညညိုတဲ့ဆိုရအဖွဲ့ဖွဲ့စည်းလိုက်တဲ့ကြေညာချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းကြိုးဆိုလိုက်ပြီးတော့လီဘီယားနိုင်ငံရဲ့ပါတီတွေနဲ့လည်းဒီသဘောတူညီချက်ကိုအလင်းအမြန်သဘောအတည်ပြုပေးဖို့လဲတိုက်တွန်းလိုက်ပါတယ်လက်ရှိအခြေအနေကို IS စစ်သွေးကြွတွေနဲ့တခြားအကြမ်းဖက်အဖွဲ့အစည်းတွေကအခွင့်ကောင်းမယူခင်လေဗျားအနေနဲ့စီးလုံးညီညွတ်တဲ့အစိုးရကိုအလင်းမြန်လက်ခံသဘောတူကြဖို့လဲအမေရိကန်နဲ့ကမ္ဘာအင်အားကြီးနိုင်ငံတွေကလည်းတိုက်တွန်းလိုက်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 932လိုက်ဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြောင်နေ့ညဘက်သတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာတနိုင်ငံလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးနိုင်ဖို့ငင်းငင်းလုပ်ငန်းရှင်တွေမှာတရုတ်နိုင်ငံအနေနဲ့အဟန့်တားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆွေးမှုတွေပေါ်ဒီတရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောင်းလီကညင်းဆိုလိုက်ပါတယ်အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားညီငယ်လူငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာညီငယ်စန္ဒာကအကြီးတန်းအရာရှိဒေါက်တာမင်းစောဦးကတရုတ်နိုင်ငံအနေနဲ့သူတို့နယ်စပ်နဲ့ကက်လျာမှာရှိတဲ့တိုင်းရင်းသားအဖွဲ့တွေပေါ်လွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှအခုလိုတရုတ်နိုင်ငံဘက်ကတုံ့ပြန်ပြောဆိုလိုက်တာပါကိုကန်လက်နက်ကိုင်အဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေဖြစ်ခဲ့ပြီးမှတရုတ်နိုင်ငံရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကတန်တရားရှိနေတဲ့အပြင်တနိုင်ငံလုံးအပြည့်ရဲ့စာချုပ်ချုပ်ဆိုတဲ့အခါမှာကိုကန်အဖွဲ့ပါဝင်ဖို့နေဆက်ကတိုင်းရင်းသားအဖွဲ့တွေကိုတရုတ်နိုင်ငံကပြင်းနေဒါမှမဟုတ်ဘူးအစိုးရအဆင့်အာဏာပိုင်တွေကပြောဆိုခဲ့ကြောင်းသိရတယ်လို့ဒေါက်တာမင်းစောဦးက VOE ကိုပြောပါတယ် UWSA ဝက်ပီသစီညညွေးအဖွဲ့ကမကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာလည်းဒီတနိုင်ငံလုံးအပြစ်ခတ်ရစဲလက်မှတ်ရေးထိုးတဲ့အခါမှာနောက်နိုင်ငံတွေအနေနဲ့အသီးသက်တွေနေရာကပါဝင်လက်မှတ်ရေးထိုးမှကြောင်းဝါအဖွဲ့အနေနဲ့ပါဝင်ဖို့အခက်အခဲရှိကြောင်းရေးသားထားပါရယ်ဒီငင်းငယ်လက်မှတ်ရေးထိုးဖို့လုပ်ငန်းရှင်တွေမှာနောက်နိုင်ငံတွေပါဝင်မှာမဟုတ်ဘူးလို့တရုတ်နိုင်ငံဘက်ကဝါအဖွဲ့ကကြေညာပေးထားတာကြောင်းအခုလိုမပါဝင်နိုင်တာဖြစ်ပါရယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကအလုပ်သမားပါတီစတင်တည်ထောင်တဲ့နှစ်ပေါင်း90ပြည့်အထိမ်းအမှတ်ကိုဂုဏ်ပြုဖို့အတွက်စစ်ရေးပြအခမ်းအနားတွေနဲ့ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဒါဟာမြောက်ကိုရီးယားနိုင်ငံသမိုင်းမှာအကြီးမားဆုံးသောစစ်ရေးပြအခမ်းအနားတွေထဲကတစ်ခုလည်းဖြစ်ပါတယ်။ American Korea Institute website ရဲ့အဆိုအရပြီးခဲ့တဲ့အင်္ဂါနေ့တုန်းက satellite ကနေရယူထားတဲ့ဓာတ်ပုံတွေအရပျုံယမ်းရှေ့ဘက်ခြမ်းလီဒတ်စခန်းအခြေစိုက်တဲ့နေရာမှာစစ်သုံးရာကြီးတဲပေါင်း800နီးပါးနဲ့စစ်ကား600ကျော်အပြင်တင်ချကားပေါင်း200ကျော်တို့ကိုတွေ့ရတယ်လို့ဆိုပါတယ်။လာမယ့်စနေနေ့ကျရင်ကင်နီစွန်းရင်ပြင်မှာကျင်းပမဲ့အခမ်းအနားမှာတင့်ကားကြီးတွေဒုံးကျည်လက်နဲ့တွေနဲ့စစ်ရေးပြချီတက်တဲ့စစ်သားတွေအပါအဝင်ကြီးကျယ်ခမ်းနားတဲ့စစ်ရေးပြမှုကိုတွေ့ရမှာဖြစ်ပါတယ်
။တရုတ်နိုင်ငံမှာဆက်လက်တောက်သုံးမှုကြောင့်လူငယ်3ယောက်မှတရုတ်နိုင်ငံသေဆုံးမှဖြစ်တယ်လို့သုတေသနပညာရှင်တွေကပြောဆိုလိုက်ပါတယ်။တရုတ်မျိုးသား3ဦးနှစ်ပုံဟာဆက်လက်တောက်သုံးသူတွေဖြစ်လာပြီးသူတို့ဟာအသက်20မှတိုင်ငယ်မှာဆက်လက်စားတောက်ကြတယ်လို့ The Lancet Medical Journal မှာသုံးသပ်ဖော်ပြထားပါတယ်။တကယ်လို့ဆက်လက်တောက်တာကိုမရဘူးဆိုရင်တော့သူတို့ထဲကတစ်ဝက်လောက်ဟာသေဆုံးမှာပါ။ဆက်လက်တောက်သုံးမှုကိုတားမြစ်ဖို့ကြဲကြဲပြင်းပြင်းလှုပ်ဆောင်တာမျိုးမရှိဘူးဆိုရင်ဒီဆက်လက်တောက်သုံးမှုကြောင့်တရုတ်နိုင်ငံမှာ2010ခုနှစ်တုန်းကသတန်း2030မှာ2တန်းနဲ့2050မှာ3တန်းအထိသေဆုံးမှုမြင့်တက်လာနိုင်တယ်လို့သုတေသနပညာရှင်တွေကထောက်ပြပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းလုံခြုံရေးမြစ်ဆုံထားရှိတဲ့အကျဉ်းဆောင်တစ်ခုမှာမိလောင်မှုဖြစ်ပွားခဲ့တာကြောင့်အကျဉ်းသား10ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကတောက်ကြားနေမှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့က Liberty Regional အကျဉ်းဆောင်မှာဖြစ်ပွားခဲ့တဲ့မိလောင်မှုဟာနှစ်နှစ်အတွင်းဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်တယ်လို့ Liberty Lady ပြည်နယ်အကျဉ်းဆောင်ဦးစီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်ရှင်။ Direct from Washington The Voice
of America The OA ပုထုနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ရှာဖောင်တို့ကပြောပြပေးခဲ့တာပါရှင်။ခုတော့သတင်းဆောင်မနဲ့ဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးသွားတော့မှာပါ။မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားဆွေးနွေးနေတဲ့ငင်းချရေးဖြစ်စဉ်မှာအလုံးမပါဝင်နိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်ဖြစ်တယ်လို့အစိုးရငင်းချရေးဖော်ဆောင်မှုအဖွဲ့တာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။တနင်္ဂနွေလုံးပြစ်ခတ်ရဆေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့ရပ်ပိုင်းအလိုမှာပဲအခုလိုပြောဆိုလိုက်တာပါ။အပြည့်စုံကတော့ဆက်သွယ်စုံစမ်းထားတဲ့ကိုညာဝင်းအောင်ကတင်ပြထားပါရဲ့ရှင်။
မကြခင်ရပ်ပိုင်းအတွင်းလက်မှတ်ရေးထိုးကြမယ်ဆိုတဲ့တနင်္ဂနွေလုံးအပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်နက်ကန်အဖွဲ့တွေအားလုံးပါဝင်နိုင်တော့မှာမဟုတ်ပါဘူးအဖွဲ့အားလုံးပါဝင်မှသာသူတို့အနေနဲ့ NCA ကိုလက်မှတ်ရေးထိုးနိုင်မယ်လို့တိုင်းသားလက်နက်ကန်အဖွဲ့တချို့ကပြောထားပါတယ်အခုလိုတိုင်းသားလက်နက်ကန်အဖွဲ့တွေတင်းခံနေရတဲ့အကြောင်းကတရုတ်အာဏာပိုင်တွေကနောက်ွယ်မှာဝင်ရှုပ်နေတာကြောင့်ဖြစ်တယ်လို့မြန်မာညီညွတ်ရေးစင်တာ MBC ရဲ့တာဝန်ရှိသူဖြစ်တဲ့ဦးမင်းစောဦးက VOA ကိုအခုလိုရှင်းပြပါတယ်
အဲ့တော့အဓိကကတော့ဒီဖိုကန်ထိုးစစ်ဖြစ်သွားတဲ့အပေါ်မှာဖိုကန်ထိုးစစ်ကိုတရုတ်နိုင်ငံထဲမှာရှိတဲ့ဒီ logistic ပေါ့နော်ဒီလက်နက်ခရမီးကျောက်ဒီဒီထောက်ပို့ကိစ္စတွေလူစုတွေဟာဒီဖြစ်လာတဲ့အပေါ်မှာဒီဖိုကန်ထိုးစစ်ထဲမှာပါတဲ့အဖွဲ့တွေကိုဒီအစိုးရဘက်ကလုံခြုံရေးအဖွဲ့တွေဘက်ကလည်းတော်တော်ကြီးကိုယုံကြည်မှုနည်းသွားတာဆိုတော့တော်တော်ရှိတာပေါ့နော်အဲပြဿနာရှိတဲ့အခါမှာအခုကျွန်တော်တို့ကြားတာကတရုတ်နယ်စပ်မှာရှိတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုဟုတ်လား official ပေါ့နော်ကျွန်တော်တို့မသိတာကဒါဘေကျင်းကလားယူနန်ကလားတော့မသိဘူးပေါ့နော်အဲ့လိုမျိုးတွေ့ပြီးတော့ဒီ NCA မှာကိုကံပါဝင်လက်မှတ်ရေးထိုးဖို့လိုတယ်ဆိုတဲ့ပုံစံမျိုးပြောတယ်ဆိုတဲ့ဟာမျိုးတော့ကျွန်တော်တို့သိရတယ်ပေါ့နော်အဲ့တော့ဒီ YouTube ရဲ့နောက်ဆုံးထုတ်တဲ့စိတ်မှန်းနဲ့မှလည်းကြီးရတာကတို့အနေနဲ့တရုတ်ဆိုရအောင်နိုင်ငံတွေမပါဘူးဆိုပြီးတော့ပြောတာလေအခုအနောက်နိုင်ငံတွေပါဝင်ပြီးလက်မှတ်ရေးထိုးမယ်လဲကြားရပေါ့နော်။အဲကြောင့်မလို့ဒီဂရီကိုအဖြတ်တင်မှုဆိုပုံစံမျိုးတို့ရေးတာရှိတယ်လေ။အဲတော့အဲ့စိတ်နဲ့မတိုင်ခင်တော့က UWS စီကိုလည်းလုံးဝလာတွေ့သွားတယ်လို့ကျွန်တော်တို့ကြားရတယ်။အဲတော့အဲ့ဒီအချက်ပေါ်မူတည်ပြီးတော့ပေါ့နော်အခုလော်လော်ဆယ်မှာအားလုံးပါဝင်ရတော့အဆက်ရှိတယ်ဆိုတဲ့ဟာတော့ကျွန်တော်တို့သုံးသပ်ပါဘ
ူး။ဦးမင်းစောဦးရဲ့အခုလိုဆွဆွဲပြောဆိုချက်တွေဟာမဟုတ်မှန်ကြောင်းတရုတ်အစိုးရကငင်းဆိုလိုက်တာကိုနိုင်ငံတကာသတင်းတွေမှာဖော်ပြကြပါတယ်တရုတ်မြန်မာနယ်စပ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တချို့ရှိပြီးမြန်မာစစ်တပ်နဲ့အဲ့ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပဋိပက္ခကအခုချိန်ထိအဆုံးမတက်နိုင်သေးပါဘူးဒါကြောင့်တရုတ်အစိုးရရဲ့သဘောထားကိုသူတို့အဖွဲ့ကအလေးထားပါတယ်လို့ UWSC အဖွဲ့တာဝန်ရှိသူတူဦးဖြစ်တဲ့ဦးအောင်မြင့်ကပြောပါတယ
်ဥပမာဗျာကိုကန်ဒီမှာဖြစ်တဲ့ကိစ္စကိုကန်ကိစ္စနော်ဥပမာဟိုကဲယိုကဲရင်နဲ့ဖြစ်နေတဲ့ကိစ္စအခုတကွေးတွေဖြစ်နေသေးတယ်လေပြစ်ပြတာခတ်တာတွေရှိသေးတယ်ဒီလိုဆိုလို့ရှိရင်တရုတ်မြန်မာအစိုးရအချင်းချင်းကြားမှာလည်းညှိနှိုင်းဖို့လိုတယ်ဆိုတော့သဘောထားပါညှိနှိုင်းရင်ပြည်လည်နိုင်တာပေါ့ဗျာသူကတစ်မျိုးစဉ်းစားကိုကတစ်မျိုးစဉ်းစားဆိုရင်တော့ဒါပြည်လည်နိုင်မှုကခက်တယ်လေ
တရုတ်မြန်မာနယ်စပ်ငြိမ်းချမ်းသွားအောင်ကိုကန်လက်နက်ကန်အဖွဲ့ NCA စာချုပ်မှာလက်မှတ်ရေးထိုးခွင့်ရရေးကိုတရုတ်အစိုးရကလိုလားနေပေမဲ့မြန်မာအစိုးရကတော့ကိုကန်အဖွဲ့ကိုချန်လက်ထားစေဖြစ်ပါတယ်ကိုကံအဖွဲ့နဲ့ပတ်သက်တဲ့မြန်မာအစိုးရသဘောထားကိုဦးမင်းစောဦးပြောတာက
ကိုကံနဲ့ပတ်သက်တဲ့သဘောထားကိုကံအနေနဲ့ပြန်လာခြင်းဆိုပြန်လာလို့ရတယ်ကိုကံခေါင်းတော်တယ်ပေါ့နော်နိုင်ငံရေးဖြစ်စဉ်မှာဝင်ပါလို့လည်းရတယ်နောက်ပြီးတော့ဟာလူလူလက်ခံနဲ့ဆိုလို့ရှိရင်သူဒီတော့ပြန်လာပြီးသူခေါင်းတော်လို့လည်းရတယ်အဲဒါပေမဲ့လက်နက်တော့မယူလာပါနဲ့ဆိုတဲ့ policy ရှိပါတယ်လို့လို့ဆက်မှာ
NCA စာချုပ်မှာအလုံးမပါနိုင်ပဲဖြစ်နေရတာဟာတရုတ်နိုင်ငံကဝင်ရောက်ဆွတ်ဖက်နေတာကြောင့်လို့မြန်မာအစိုးရဘက်ကပြောပေမဲ့ဒါဟာအကြောင်းပြချက်ပေးယုံတသက်သာဖြစ်တယ်လို့တရုတ်မြန်မာအရေးကျွမ်းကျင်သူယူနန်ပြည်နယ်မှာနေထိုင်တဲ့ဒေါက်တာလှကျော်စောကသုံးသပ်ပါတယ
်အဓိကဗမာပြည်မှာငင်းရမ်းရေးလိုချင်ရင်နော်ဗမာတပ်မတော်ကသူတို့ရထားတဲ့နိုင်ငံရေးအခွင့်အာဏာစီးပွားရေးအခွင့်အာဏာတွေကို ြန်တဲ့လူတွေနဲ့အနည်းဆုံးမျှဝေစားပုံးမှမယ်ဆိုတော့စိတ်ကလေးဝင်မှဖြစ်ပါအဲ့တော့အဓိကကဒီငင်းငန်းရေးစာချုပ်မဖြစ်ရတာဟာဗမာတပ်မတော်ရဲ့သူတို့ရရှိထားတဲ့အခွင့်အာဏာတွေရှော့မပေးချင်ဘူးပဲဒါမဲ့ဒါကိုကာကွယ်ခြင်းနဲ့အတွေ့အဲ့လိုဟိုလူပုံဒီလူပုံပုံတော့တခြားလူတွေပို့ပြီးတော့နီးစပ်တဲ့တရုတ်ကိုအဖြစ်တည်းပြောတာပဲအဲ့တော့တကယ်လို့ဗမာတမတော်အနေနဲ့အစိုးကြီးတဲ့ကသဘောထားကြီးကြီးနဲ့အားလုံးကိုပါဝင်စေချင်ပါသေးသူတို့လုပ်လို့ရတဲ့အချက်တွေအများကြီးမလုပ်တာဖြစ်တယ်အခုလက်ရှိရဲ့ SSC တို့ဘာလို့ဝက်နစ်ကြီးနဲ့ပစ်တာတို့ဘာလို့ညာတို့အခုလျှောက်လုံနေတာပဲအဓိကဗမာပြည်ရဲ့မိညာရေးအခြေအနေကဗမာတမတော်ရဲ့စိတ်နေစိတ်ထားပေါ်မှာပဲမြည်ပြည
်လာမယ့်ရက်ပိုင်းတွင် NCA စာချုပ်လက်မှတ်ရေးထိုးတဲ့အခါနိုင်ငံတကာအသိသက်တွေအဖြစ်တရုတ်ဂျပန်ထိုင်းကုလသမဂ္ဂနဲ့ EU ဥရောပသမဂ္ဂအဖွဲ့တွေပါဝင်ကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညာဝင်းအောင်မင်းမြန်တင်ပြသွားတော့ပါရှင်သောတာရှင်များရှင်တပြည်လုံးအတိုင်းအတာအဖြစ်ခရက်ဆဲရေး NCA လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့မြောက်ပိုင်းရှမ်းပြည်တမရော SSPP SSA အနေနဲ့အခြေပြုလှုပ်ရှားနေတဲ့ဂျီတီမြို့နယ်ထဲကနေတက်ဆုတ်ထွက်ခွာသွားဖို့မလိုက်နိုင်ရင်ရှမ်းပြည်တမရောရဲ့ဌာနချုပ်အထိထိုးစစ်ဆင်သွားမယ်ဆိုပြီးဒေသခံမြန်မာစစ်တပ်ကလည်းညွန်ကြားချက်ပေးလာတယ်လို့ရှမ်းပြည်တမရောတာဝန်ရှိသူတွေကပြောပါရယ်မြောက်ပိုင်းရှမ်းပြည်တမရောဟာ NCA စာချုပ်လက်မှတ်ရေးထိုးဖို့ညှင်းဆန်းခဲ့တဲ့နောက်ပိုင်းမှာမြန်မာတမရောဘက်ကနေထိုးစစ်ဆင်မှုတွေဆက်တိုက်ပြုလုပ်လာခဲ့ပေမဲ့တပ်စခန်းကိုနောက်ဆုံးမှမဟုတ်ပဲခုခံကာကွယ်သွားမယ်လို့လည်းရှမ်းပြည်တမရောဘက်ကပြောပါရယ်ဒီအခြေအနေကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါရယ်
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းကြည်တီမြို့နယ်ထဲမှာအခြေပြုလှုပ်ရှားနေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့တွေတပ်စုပ်ပေးဖို့မြန်မာစစ်တပ်ကနေညွှန်ကြားချက်ပေးလာခဲ့တာပါဒီညွှန်ကြားချက်ကိုမလိုက်နာဘူးဆိုရင်မြောက်ပိုင်းရှမ်းပြည်တပ်မတော်ရဲ့ဝန်ဟိုင်းဗဟိုဌာနချုပ်ကိုတိုက်ခိုက်မယ်လို့အစိုးရစစ်တပ်ဘက်ကနေဆက်သွယ်ကြောင်းကြားလာတယ်လို့ SSPP တပ်ဖွဲ့ကဗူမှူးကြီးဆိုင်းစေးအောင်ကအခုလိုပြောပါတယ်အဲ
့ဒီမြောက်ဖေဒီမဖြစ်မဖြစ်ဌာနချုပ်တိုက်မှာပေါ့အဲ့ဒါပြောရအောင်
အစိုးရတပ်တွေအနေနဲ့နယ်မြေရှင်းလင်းရေးလုပ်လို့တဲ့အတွက်အရှိအလဲပိုင်းတိုင်းစစ်ဌာနချုပ်ကနေမနေ့ကမြောက်ပိုင်းရှမ်းပြည်တပ်မတော်လာရှိုးမြို့ဆက်ဆံရေးရုံးကနေတဆင့်တယ်လီဖုန်းနဲ့အကြောင်းကြားလာတယ်လို့ဘူမှူးကြီးဆိုင်းစေးအောင်ကပြောပါရယ်။ကာလတန်ကြာတိုက်ပွဲရပ်တန့်နေတဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားအောက်တိုဘာလ6ရက်နေ့ကစပြီးတော့တိုက်ပွဲတွေစတင်ဖြစ်ပွားလာပြီးမနေ့ကထိမိုင်းရှူးမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါရယ
်။2010နဲ့တခုချင်းအစစ်ကြီးနဲ့တို့ထိုးထားကြည့်ရတော့ဒီမှာထိုးထားပြီးကြရှိတာပဲဒီတော့စင်ရောဒီနေ့စင်ရောထိုးထားကြည့်ရတယ်ပြောပြောမတိုက်ကြဘူးဆိုတာဒါနဲ့တိုက်လာတဲ့အခါကို200ကျော်နေပြီ
မြောက်ပိုင်းရှမ်းပြည်တပ်မတော်ဟာတပြည်လုံးအတိုင်းအတာပြည်ကရစေးရေး NCA စာချုပ်လက်မှတ်ရေးသူဖို့ညှင်းဆန်ခဲ့တဲ့နောက်ပိုင်းမှာမြန်မာတပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေပြုလုပ်လာခဲ့ပါတယ်မြောက်ပိုင်းရှမ်းပြည်တပ်မတော်အနေနဲ့မိမိတို့ဖွဲ့အခြေပြုလှုပ်ရှားရနိုင်မြေကနေစုတ်ခွာမှာမဟုတ်ဘူးလို့ဘူမှူးကြီးဆိုင်းစစ်ဝန်ကပြောပါရယ်ပြီးခဲ့တဲ့2013ခုနှစ်တုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်ရန်တန်ရံမြို့နယ်ထဲကလွယ်လန်းဒေသနဲ့2014ခုနှစ်မှာတာဘာဆောင်ဂရုစိတ်ဒေသကိုဖယ်ရှားပေးဖို့မြန်မာတပ်မတော်ဘက်ကနေတောင်းဆိုချက်ကို SSPP ဘက်ကလက်မခံခဲ့လို့နှစ်ဖက်သက်တွေအကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါရယ်လက်ရှိ NCA လက်မှတ်ရေးထိုးနိုင်ရေးအတွက်ညှိနှိုင်းနေတဲ့ကာလမှာတိုင်းဒါလက်နက်ကင်ဖွဲ့တွေပေါ်ထိုးစစ်ဆင်မှုတွေလှုပ်ဆောင်ဖို့မသင့်တော်ဘူးလို့ကြားကောင်းပါသည်ခေါ်ရှမ်းတိုင်းဒါများဒီမိုကရေစီဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းလိတ်ကအခုလိုပြောပါရယ
် PNP ကျင်းရောက်အောင်တိုင်းဒါလက်နက်ကင်ဖွဲ့ကြီးကိုယ်တိုင်ကအဆိုပြုနေပြီးသားရယ်သူတို့ကိုယ်တိုင်ကျူးကျူးပန်းပန်းနဲ့ညှိနှိုင်းဆောင်ရွက်ပြီးမှရလာတဲ့စာချုပ်တစ်ခုဖြစ်တယ်အဲ့ဒီစာချုပ်ကိုတိုင်းဒါဖွဲ့ကြီးအကုန်လုံးကကြည်ရဲအပြည်ကလက်မှတ်ရေးထိုးတယ်အခုအဲ့လိုကြည်ရဲအပြည်ကလက်မှတ်ရေးထိုးဖို့မရှိဘူးလက်မှတ်ရေးထိုးနိုင်အောင်ကျူးပန်းဆောင်ရွက်နေသေးဖြစ်တယ်အဲ့ဒီကာလမှာတက်မတော်တွေနဲ့တရားချက်တရားပေးရဲသူရဲ့ဌာနချုပ်သူရဲ့စခန်းကြီးကိုကျုပ်သိမ်းခိုင်းတယ်ဒါကြောင့်မလုပ်သိမ်းလို့ရှိရင်အဝင်တိုင်းမယ်ဝင်ကြီးမယ်ဆိုတော့အိတ်အမျိုးဟာလောကကိုမဖြစ်တတ်ဘူးဒီစီတီဘက်နဲ့ညီငယ်ကြီးပေါ်ပေါက်ဖို့ဆိုလို့ရှိရင်နိုင်ငံရေးသဘောပေါ်မှာအင်းနဲ့ဆောင်ရွက်မှာဒီပေါ်ပါလိမ့်မယ်
ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့လက်နက်ကန်တိုင်းဒါဖွဲ့စည်းတွေရဲ့စက်တင်ဘာလကုန်စည်းဝေးပွဲကနေ KNU ကရင်မျိုးရာစီယုံဒီမိုကရေစီကျူးပြုတ်ကရင်တပ်မတော် TGPA ကရင်ငင်းချမ်းရေးကောင်စီမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF အစရှိတဲ့အဖွဲ့ခုနှစ်ဖွဲ့အနေနဲ့ NCA လက်မှတ်ရေးထိုးဖို့ဆုံးဖြတ်ခဲ့ကြတယ်လို့ KNU ကချင်လွတ်လပ်ရေးဖွဲ့မွန်ပြည်တပ်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် DNLA တအောင်းပလောင်တပ်ဖွဲ့အစရှိတဲ့အဖွဲ့ဆယ်ဖွဲ့ကတော့အားလုံးစုံမပါဝင်တဲ့အတွက်လက်မှတ်ရေးထိုးဖို့ငင်းဆန်ခဲ့ပါတယ်ပြည်တွင်းငင်းချမ်းရေးအတွက်ကြိုးပမ်းနေတဲ့ကာလမှာအမျိုးသားပြန်လည်တည်မြဲရေးကိုရှေ့ရှုပြီးတော့ဆွေးနွေးညှိနှိုင်းနေတဲ့အဖွဲ့အစည်းတွေပေါ်တပ်မတော်အနေနဲ့ထိုးစစ်ဆင်နေခြင်းကိုအများဆုံးရပ်ဆိုင်းပေးဖို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်အနေနဲ့အောက်တိုဘာလ10ရက်နေ့မှာညင်ညာချက်ထုတ်ပြန်တောင်းဆိုထားပါတယ် မြန်မာဆိုရပြည်ထောင်စုငင်းချိုင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဒုတိယဥက္ကဋ္ဌဝန်ကြီးအောင်မင်းကတော့အကြောင်းကြောင်းကြောင့်လက်မှတ်မရေးထိုးနိုင်သေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကိုထိုးစစ်ဆင်မှာမဟုတ်ဘူးလို့သတင်းမီဒီယာတွေကပြောဆိုမှုတွေရှိနေပေမဲ့လက်ရှိမှာ KIU ခေါ်ကချင်လွတ်လပ်ရေးဖွဲ့ TNL တောင်းမလောင်တပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ပေါ်ထိုးစစ်ဆင်နေစေလဲဖြစ်ပါတယ်ခင်ဗျာ
ဒီဝေးမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနိုင်ကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနိုင်ကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7 ဂျိုရုကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ Radio အစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရွေးကောက်ပွဲအထူးတိုးချဲ့အစီအစဉ်ကိုလည်းကြည့်ရှုအားပေးနားဆင်ကြပါအောင်ရှင်ခုတော့ရေးကြည့်သတင်းဖက်အလဲပေးရအောင်ပါစကိုင်းတိုင်းကလေးမြို့မှာမိုးရွာသွန်းမှုများပြီးတတိယအကြိမ်ရေကြီးမှုတွေဖြစ်တာကြောင့်ရေဘေးနဲ့လွတ်ရာကိုတင်းရှောင်နေကြရပါတယ်။ဒါအပြင်ကလေးကနေရန်ကုန်ကိုအထွက်တံတားတစ်ခုကျူရတာကြောင့်လည်းလမ်းပိတ်ဆို့မှုတွေဖြစ်နေပါတယ်။အကြောင်းစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမကအခုလိုသတင်းပေးပို့ထားပါတယ်
။စကိုင်းတိုင်းကလေးမြို့မှာဒီရပိုင်းတွင်မိုးများပြီးမြစ်တာမြစ်ကရေတက်လာတဲ့အတွက်ရေကြီးမှုတွေကိုဒေသခံတွေထပ်မံကြုံရတာပါ။ကလေးမြို့ကနေရန်ကုန်မန္တလေးကိုထွက်တဲ့ချင်းဆန်ရွာအနီးကတံတားတစ်ခုကျိုးသွားတာကြောင့်ကားလမ်းပိတ်ဆို့မှုတွေဖြစ်နေရတယ်လို့ရေဘေးကြောင့်ဒေသခံတွေတိတ်ဆောင်နေရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
။ဟုတ်တယ်ဗျရေတက်တယ်ဟိုတံတားတစ်ခုတော့ကျိုးတယ်ဟိုဗာလဲဆက်ဆောင်လမ်းဘက်ကရန်ကုန်ဘက်ထွက်တဲ့တံတားတစ်ခုပေါ့နော်
။ဟုတ်ဟုတ်
အခုလောလောဆယ်ကတော့တံတားကျိုးသွားတော့အဲကားတွေကတော့ပိတ်နေတယ်အများကြီးပဲအဲ့မှာလူတွေလည်းဟိုကူးနေရတာပေါ့ဟိုတက်ဟိုဘယ်လိုခေါ်မလဲတံတားလည်းသူတို့လုံနေကြပါလေယာကြီးတံတားပေါ့နော်။လူတွေကတော့အဲပြန်ရွှေ့ကြတယ်ဟိုတချို့အဲရက်ခွက်ထဲမှာပြန်နေတဲ့လူတွေကတော့ပြန်ပြီးတော့ရွှေ့ကြတယ်ဟိုနေဆက်ဟာဟိုတို့ရေလွတ်တဲ့နေရာကိုပြေးကြတော့ပေါ့ပြီးတော့မနက်ကတော့ဒုက္ခသည်စခန်းတစ်ခုကဒီကျွန်တော်လက်ချောင်းလမ်းဘက်မှာရှိတဲ့ဒုက္ခသည်စခန်းကဒီတစ်ပတ်ပိုင်းတော့တို့ကရေလွတ်ပြီဆိုတော့တို့ရွာကိုပြန်ပြောင်းကြတာအဲ့ဒါအခုရေပြန်မြုပ်လို့တို့ကဟိုစစ်ဗါလဲစစ်တပ်ကနေပြီးတော့ကားနဲ့ပြန်ပြီးတော့တို့ရွှေ့ပေးတယ်ဗျဒါပေမဲ့အခုလောလောဆယ်ကတို့နေတဲ့ဒုက္ခသည်စခန်းကလည်းရေပြန်မြုပ်တယ်ဗျအဲ့ဟိုမြစ်နဲ့နီးတဲ့မြစ်တာမြစ်နဲ့နီးတဲ့ရွာလေးပေါ့ဗျာမြစ်တာမြစ်ကနေရေတက်တာတော့ဟု
တ်ကဲ့ရေ
တက်တာဆိုတော့ဆက်လက်လူတွေကကြောက်ကြတယ်ဟိုတစ်ခေါက်တော့အဲ့ဒါကိုရွှေ့ကြတယ်ပြန်ပြီးတော့လေဒီကိုတွေကလည်းအဲ့မြစ်တာမင်းသားမှရှိတဲ့ဒီတင်သာရွာတင်သာရွာဆိုရင်တို့ဆော်ကြီးတွေကပြန်နေဖို့အချိန်နေတော့မဟုတ်သေးဘူးဒါမှမဟုတ်တချို့ကလည်းတို့အိမ်မှာတို့ပြန်နေကြတယ်ဒုက္ခတဲ့စကမ်းတွေကလည်းလက်မခံဘူးဆိုတော့အဲ့လူတွေကအခုပြန်ပြီးတော့ဒီဘက်ကိုရွှေ့ကြတယ်ဗျာနီးဆက်ကနီးဆက်ကပြန်ပြီးတော့ကိုဆိတ်ကြတာပေါ့ဗျာဒုက္ခတဲ့စကားတော့မရှိသေးဘူးဗျညာဘက်ကြီးရေတက်လာမှအောင်ကြောက်ကြတာတို့ကလေ
ပြီးခဲ့တဲ့ရေဘေးကြောင့်ကလေးမျိုးမှာဒေသခံတွေအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေပြည့်ပြည့်ဝဝမရသေးသလိုကျိုးပြတ်သွားတဲ့တံတားတွေဟာလည်းယာယီသာဆောက်လုပ်ထားရတယ်လို့ဆိုပါတယ်အခုကျိုးပြတ်သွားတဲ့တံတားဟာယာယီဆောက်လုပ်ထားတဲ့တံတားတွေကတစ်ခုဖြစ်တယ်လို့လည်းဆိုပါတယ်ရေဘေးတံကိုခံရတဲ့ရွာတွေဟာပြန်လည်ထူထောင်ရေးတော့မလုပ်နိုင်ကြသေးပဲအခုထိနေရာအတိတ်ကြမရှိသေးတဲ့ရွာတွေရှိနေသေးတယ်ဆိုပြီးဒေသခံကဆက်ပြောပြပါတယ
်ဒီမြောင်းလဲမြောင်းလဲရွာဆိုရင်ဘယ်လောက်ဆိုးလဲဆိုတော့မြောင်းလဲကတရွာလုံးပြုတ်သွားတာကြတယ်တရွာလုံးပြုတ်သွားပြီးတော့ကျွန်တော်တို့သွားကြည့်တဲ့ခါကျတော့အဲ့ဒီရွာကမြုပ်တော့တို့ဒီဘက်ကိုထွက်လာတယ်ထွက်လာတဲ့ခါကျတော့တို့ရွာကြီးဟိုရေလွတ်တဲ့နေရာလေးမှာနေတယ်ကြနေတဲ့ခါတော့အဲ့ဒီနေရာကဟိုဆက်တဲ့ပိုင်းနဲ့မြေဖြစ်နေတယ်ကြဆက်တဲ့ပိုင်းနဲ့မြေဖြစ်နေတော့အဲတို့ကအဲစစ်တပ်ကဟိုဗာလဲဒီဇင်ဘာလအထိဆိုတို့နေခိုင်းနေကြဒီဇင်ဘာလပြင်ထွက်ပြရမယ်လို့ပြောတယ်ဆိုတော့တို့ရွာကလည်းနေလို့ကိုမရဘူးတရွာလုံးဟိုဘယ်လိုပေါ်မလဲစစ်တုံးနေခဲပြီအဲ့လိုမျိုးနဲ့ပြုတ်သွားတာကြတောင်မောနေပြီးတော့ဟိုပြိုကျလာတာဟိုတို့ကဒီအားခလေးရွာပြက်တဲ့ဈေးကတော့အဲပြက်ပြက်တုံးအောင်ပေါ်တော့ပြီးတော့ပုံကြီးကြဲကြဲဆိုလည်းဟိုကျွန်တော်တို့ဒီဘယ်လိုပေါ်မလဲခလာရီတာဖွဲ့တွေကလည်းအများကြီးမလုပ်နိုင်ဘူးကြအကြောင်းလဲဆိုတော့ကျွန်တော်ကဟိုတော့ကြက်လည်းမရှိဘူးပြီးတော့လူအင်အားလည်းနည်းတယ်ဆိုတော့မလုပ်နိုင်ဘူးဗျဟိုကျွန်တော်တို့ဟိုဘယ်လိုခေါ်မလဲဒီဖရာရီကအဖွဲ့တွေပဲလုပ်နေကြတာဗျအခုချိန်ကြီးအစိုးရဘက်ကတော့ဘာမှမလာသေးဘူးဗျဟိုစိရင်ကတော့လာတော့ကောက်နေကြတာပဲဒါပေမဲ့ဘာမှမလုပ်သေးနိုင်သေးဘူးဗ
ျမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတောက်ကြနေသတင်းထုတ်ပြန်ချက်မှာတော့သခိုင်းတိုင်းဒေသကြီးအထက်ပိုင်းချင်းပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာဒေသလိုက်မိုးကြီးမယ်လို့ဆိုထားပါတယ်မိုးရေချိန်တွေဟာကြောက်တော်မြို့မှာ ၄၃၆၄မှာတမူးမြို့မှာ၄၃၅လက်မှာကလေးမြို့မှာ၃၃၉လက်မှာဖလန်းမြို့မှာ၃၃၉နှစ်၁၀လက်မှာပလောင်ဝမြို့နဲ့မြောက်ဦးမြို့တွေမှာ၃၃၄၆လက်မှာဟုံးမလီမြို့မှာ၃၃၄၃လက်မှာတောင်ကုန်းမြို့မှာ၃၃၄၃လက်မှာနှစ်ခွန်လက်မှာနဲ့ဟာခမန်အောင်မြစ်ကြီးနာတီးတိမ်မော်လိုက်ကလေးဝမောင်တော်အန်စားတဲ့နေရာတွေမှာမိုးရေကြိမ်လက်မှာတွေက နလမအထက်ကြော်မဲဆိုပြီးသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့လတွေတုန်းကတော့မြန်မာပြည်တဝန်းတိုင်းနယ်ပြည်နယ်၁၂ခုလို့မှာရေဘေးသင့်ခဲ့ပြီးရေဘေးသင့်ပြည်သူ၁၆သိန်းကျော်ရှိခဲ့တယ်လို့ရေဘေးကြောင့်လူတရာကျော်သေဆုံးမှုဖြစ်ခဲ့ပါတယ်ရှင်။
MMA မှာကစူးစီးတင်ပြသွားတာပါရှင်။ခုရောနိုင်ငံတကာသတင်းတပုတ်ဖက်အလဲပေးပါဦးမယ်။ တူနီရှားနိုင်ငံ ဒီမိုကရေစီ အသွင် ကူးပြောင်းရေး အတွက် ပြီးခဲ့တဲ့ 2018 ခုနှစ်တုန်းက စပယ်ဖြူတော်လှန်ရေး လို့ ခေါ်တဲ့ ဒီမိုကရေစီ ရေး လှုပ်ရှားမှုကို ထောက်ခံ အားပေးခဲ့တဲ့ Tunisia's National Dialogue Quartet အဖွဲ့ဟာ ယခုနှစ် ရွေးချယ်ပေးအပ်တဲ့ 2015 ခုနှစ် Nobel ငြိမ်းချမ်းရေးဆုကို ရရှိသွားပါတယ်။ ဒီနှစ်အတွက် Nobel ငြိမ်းချမ်းရေးဆုချီးမြှင့်ခဲ့တဲ့ အကြောင်း ဥရောပဆိုင်ရာ VOA သတင်းထောက် Louis Ramirez ရဲ့ သတင်းပေးပို့ချက်ကို အခြေခံပြီးတော့ ရှားပေါင်းက ပြောပြပေးထားပါတယ်ရှင်။
ဟုတ်ကဲ့ပါ ဒီနေ့ 2015 နိုဘယ် ငြိမ်းချမ်းရေးဆုကို နော်ဝေ နိုင်ငံ အော်စလို မြို့မှာ နိုဘယ် ကော်မတီ အကြီးအကဲ ခါစီ ဆူမန် FIFA က တောက်ကြာနေ့မှာ ကြေညာလိုက်ပါတယ်
The Norwegian Nobel Committee has decided that the Nobel Peace Prize for 2015
တူနီရှားနိုင်ငံမှာ 2017 ခုနှစ် စပယ်ဖြူတော်လှန်ရေးလှုပ်ရှားမှုမှာ အားလုံးလက်ခံနိုင်တဲ့ ဒီမိုကရေစီ စနစ်ကို ဖော်ဆောင်နိုင်ခဲ့တာကြောင့် Tunisian National Dialogue Quartet ညွှန်ပေါင်းအဖွဲ့ကို 2015 နိုဘယ် ငြိမ်းချမ်းရေးဆုချီးမြှင့်ဖို့ နော်ဝေ နိုင်ငံ နိုဘယ် ကော်မတီကဆုံးဖြတ်လိုက်တာပါ
ဒီအဖွဲ့ကိုတော့ အလုပ်သမားသမဂ္ဂတွေအပြင် Tunisia လူ့အခွင့်အရေးအဖွဲ့ချုပ်နဲ့ Tunisia ရှင်နေများအဖွဲ့တို့နဲ့ ဖွဲ့စည်းထားပါတယ် နိုင်ငံရေးလှုပ်ကြံတက်ဖြတ်မှုတွေနဲ့ လူမှုရေးစုဘူးအောင်ကြွမှုတွေကြောင့် ဒီမိုကရေစီ အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေပြိုကွဲလှုပ်နေသည့်အခြေအနေမှာ ဒီအဖွဲ့ကကြိုးပမ်းဆောင်ရွက်ခဲ့တာလို့လည်း Nobel ကော်မတီ အကြီးအကဲကပြောပါတယ်
It established an alternative peaceful political process
တိုင်းပြည်မှာပြည်တွင်းစစ်ဖြစ်လို့နေသည့်အချိန်မှာပဲ ငင်းကြမ်းတဲ့နိုင်ငံရေးအသွင်ကူးပြောင်းမှုလုပ်ငန်းစဉ်တရက်ကိုချမှတ်နိုင်ခဲ့ပါတယ်
2011 ခုနှစ်တုန်းက တူနီရှား နိုင်ငံက ဒီမိုကရေစီ ရေးလှုပ်ရှားမှုဟာနောက်ပိုင်းမှာတော့ အာရနွေဦး လှုပ်ရှားမှုအဖြစ်ထင်ရှားလာခဲ့တာပါ ဆယ်စုနှစ်ပေါင်းများစွာ အာဏာရှင်ဆက်ဆံအုပ်ချုပ်လာတဲ့ သမ္မတ အန်စလာဗဒီ ဘန်နာလီ ယာဒူးကနေ ဖြုတ်ချနိုင်ဖို့နဲ့ အကျင့်ပျက်ချစားမှုတွေကို ဆုံးသတ်နိုင်ဖို့ မျှော်လင့်ခြင်းနဲ့ တူနီရှား လူထုက လမ်းပေါ်တွေထွက် ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ် အာရနွေဦး လှုပ်ရှားမှုတွေထဲမှာတော့ တူနီရှား နိုင်ငံကသာ အောင်မြင်မှုရခဲ့တာပါ အီဂျစ် နဲ့ လီဘီယာ နိုင်ငံတွေမှာ နိုင်ငံရေးပြဿနာတွေကြုံနေရပြီး စီးရီးယား နိုင်ငံမှာလည်း ပြည်တွင်းစစ်နဲ့ အကြီးအကျယ်ကြုံနေရတဲ့အချိန်မှာ တူနီရှား နိုင်ငံမှာတော့ အကြမ်းဖက်တဲ့နီလန်းနဲ့ အကြမ်းမဖက်တဲ့နီလန်းနဲ့ရွေးကောက်ပွဲတွေကျင်းပနိုင်ခဲ့ပြီး ဘာသာရေးနဲ့ကင်းရှင်းတဲ့နိုင်ငံရေးပါတီလက်ကိုလည်းအောင်အောင်မြင်မြင်အာဏာလွှဲပြောင်းပေးနိုင်ခဲ့ပါတယ် ဒါပေမဲ့ တူနီရှား လူငယ်တွေအဖက်ထဲမှာအလုပ်လက်မဲ့ဦးရေ 35 ရာခိုင်နှုန်းဖြစ်နေပြီး အဲဒီလူငယ်တွေကို IS လို့အကြမ်းဖက်သမားအဖွဲ့ပါဝင်တခြားအစွန်းရောက်အဖွဲ့တွေကသူတို့အဖွဲ့ထဲကိုဝင်ရောက်ဖို့လူငယ်တွေကိုစီးရင်သိမ်းသွင်းနေတယ်လို့ တိုင်းပြည်အတွက်လာစားမှုတွေဆက်လက်ရှိနေတာတွေကြောင့်တူနီရှားနိုင်ငံရဲ့လက်ရှိအခြေအနေဟာဘလောက်ထိရေရှည်တည်တတ်နိုင်မလဲဆိုတာကတော့မင်းကုန်းထုတ်စရာဖြစ်နေပါတယ်။ဒီမိုကရေစီကိုထောက်ခံအားပေးတဲ့အနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုမိုရှိလာအောင်ဒီနေ့အတွင်းမှာပဲအမေရိကန်ကလည်းတူနီရှားနိုင်ငံကိုဒေါ်လာ1000ရာနဲ့ချီပြီးအကူအညီတွေပေးနေပါတယ်။တူနီရှားနိုင်ငံဟာအခြားနိုင်ငံအတွက်အတူယူစရာဖ အန်ဂျလာမာခဲအပါအဝင်လူပုဂ္ဂိုလ်နဲ့အဖွဲ့အစည်းပေါင်း193ခုပါဝင်ခဲ့ပါတယ်ရှင်
။ရှောင်းဖောင်းကစူးစီးတင်ပြသွားတာပါရှင်။ VOA American အတန်ရဲ့တောက်ကြနေညဖက်အစည်းအဝေးကိုဆက်ပြီးထုတ်လွှင့်ပေးနေတဲ့အစည်းအဝေးကိုတော့ line to meter 24 25နဲ့30နဲ့တို့ကနေဖန်ယူနာဆင်နိုင်ပါတယ်။ VOA ကိုအင်တာနက်ကနေဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်။သောတာရှင်တွေနားဆင်လို့ရတဲ့တဲ့တချင်းတွေတောင်းယူလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA မြန်မာပိုင်းအစည်းအဝေးအမှတ် 885 ဘိုးဘိုးစားလိုက်ကြီးရန်ကုန်မြို့ကိုစာရေးသားဆက်သွယ်နိုင်ပါတယ်ဖုန်းနဲ့ဆက်သွယ်လို့ရတဲ့အတွက်ကတော့0932318555လေးကိုခေါ်ဆိုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆက်နိုင်တဲ့အချိန်တွေကတော့မနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေခင်း1နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နိုင်ကနေ9နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာညချမတတရှိများရှင် VOA မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်အောက်တိုဘာလ9ရက်ပို့ထုံးတဲ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုညဒုတိယပိုင်းထုတ်လွှင့်ပေးမယ့် SNID စီစဉ်တွေကိုလိုင်းတိုမီတာ24 25 32နဲ့51ပြင်လက်လက်မီတာ190ရောကနေပြီးတော့လဲတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်ပြီးထုတ်လွှင့်သွားမယ့်သတင်းဘတ်စင်ကဏ္ဍတွေထဲမှာကြားကြမှာတော့
Neutrino 3ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန် drug ဝတ္ထုသိငယ်တဲ့ electronic အစပေါင်းတတန်းပုံတပုံမကပို့ပြီးတော့သူကအလေးချိန
်ဒေါက်တာပသေးတာတင်ပြောသားတော့ပါရှင်အပြည့်စုံကိုတော့တိတ်ပန်တဲ့နှီးပညာစီစဉ်မှကြားရမှာပါခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထဲကသုတဆုံးလင်း American သခွင့်အစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ရှင်စက်တင်ဘာလ10ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ Washington DC ကမြန်မာတန်ရုံရဲ့ကြေညာချက်ထဲမှာတော့ Washington DC မြန်မာတန်ရုံ New York မြို့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံ Los Angeles Council ဝန်ချုပ်ယုံတွေမှာကြိုတင်မဲဆန္ဒပေးဖို့တောင်းခံသူဦးရေ400ကျော်ရှိတယ်လို့ဖော်ပြထားပါတယ်။ဒီထဲမှာပထမဆုံးအကြိမ်မဲဆန္ဒပေးနိုင်ဖို့မျှော်လင့်နေသူတူဖြစ်တဲ့ကိုတန်းချွတ်အောင်လည်းပါဝင်ပါတယ်။လာမယ့်ရွေးကောက်ပွဲအပေါ်သူ့ရဲ့သဘောထားအမြင်မျှော်လင့်ချက်တွေနဲ့ပတ်သက်လို့ကိုအောင်အောင်ကအခုလိုတွေ့ဆုံမေးမြန်းထားပါတယ်ရှင်။
ကိုတန်းတော့ငါအမေရိကန်ပြည်သူမှဟိုပညာလာတင်နေရဆိုတဲ့အခါကျတော့ဘာသာရဲ့နဲ့ပတ်သက်ပြီးတော့အထူးဟိုလေ့လာနေတာလဲခင်ဗျာ
ကျွန်တော်ကဟိုနိုင်ငံတကာဆက်ဆံရေးဘာသာရဲ့ကိုအမေရိကန်တက္ကသိုလ်မှာပေါ့ Washington DC မြို့တော်မှာသင်ယူနေရပါဆို
တော့ဒီနိုင်ငံတကာဆက်ဆံရေးဘာသာရဲ့ကိုဘာကြောင့်လေ့လာလိုက်စားနေတာလဲခင်ဗျာ
ဒီဟာကနည်းနည်းနိုင်ငံရေးနဲ့လည်းဆက်နွယ်နေတယ်နိုင်ငံရေးကလည်းကျွန်တော်အကြောင်းမာတွေကနည်းနည်းဗမာပြည်မှာတွေကပေါ့ဝါသနာပါခဲ့တဲ့ဘာသာရဲ့လည်းဟုတ်တယ်နောက်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးခြေနေအရာအရင်ပဲလိုအပ်နေတယ်။အားကြောင့်ကျွန်တော်ဒီဟာကိုနောက်ပြီးတော့ကျွန်တော်တို့ကလည်းဒီစစ်အာဏာရှင်အောက်မှာကျွန်တော်ကြီးပြင်းတဲ့ကာလအတွင်းမြို့မြို့ဒုက္ခတွေကြုံခဲ့တော့နိုင်ငံရေးဖက်မှာပဲတိုင်းပြည်ကိုပို့ပြီးတော့ထိရောက်စွာပြောင်းလဲနိုင်မယ်လို့ထင်လို့ကျွန်တော်ဒီဟာဝါသနာနဲ့ပါနဲ့တက်လိုက်တာပါ
။ဆိုတော့အခုလိုမျိုးဒီမှာကြောင်းလာတက်နိုင်အောင်ပေါ့အစဉ်စဉ်ဘာတွေလုပ်ခဲ့ရလဲခင်ဗျ။
ကျွန်တော်ကတော့မြန်မာပြည်မှာအင်္ဂလိပ်ကြောင့်ထထန်းအောင်နဲ့အောင်ပြီးတော့ဟို IELTS ဒီဖြည့်ရဆောင်မဲ့ဖြည့်ပြီးဗီဇာလျှောက်ပြန်နေလာခဲ့လိုက်တာပဲ
ဆိုတော့လက်ဆာနေပေါ့လေဟိုတခါတည်းကျွန်တော်မေ့ကျင်တာကဒါမကြခင်မှာဆိုလို့ရှိရင်မြန်မာပြည်မှာရွေးကောက်ပွဲကျင်းပတော့မှာပေါ့ဆိုတော့အခါကျတော့ဒီရွေးကောက်ပွဲကျင်းပဖို့အတွက်ကြိုတင်မဲ့ဆန္ဒပေးဖို့ဆိုပြီးတော့ဟိုလှုပ်ထားတာမျိုးတွေပါတယ်ရှိပါလားခင်ဗျမကြခင်မှာပေါ့လေဒါပြပရောက်ဒီ American ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့ကြိုတင်မဲ့ဆန္ဒပေးနိုင်တော့မှာပေါ့ဆိုတော့အဲ့လိုကြိုတင်မဲ့ဆန္ဒပေးနိုင်ဖို့အတွက်ဒီပုံစံ15လျှောက်လွှာကိုတင်ထားတာရှိပါလားခင်ဗျ
ကျွန်တော်ပါကျွန်တော်နှစ်ခါတော့ဒီ၈လပိုင်းကျွန်တော်ဗမာပြည်ရလေဒီကိုလာခဲ့တယ်ပေါ့နော်မလာခင်တည်းကကျွန်တော်ဒီမှာရှိမယ်ဆိုတော့တီးလို့အီးမေးလ်နဲ့နှစ်ခါတော့မြန်မာတန်ရုံပို့ခဲ့ပါတယ
်ဟိုဒီအီးမေးလ်နဲ့ပို့လိုက်တော့တန်ရုံဘက်ကနေပြီးတော့တစုံတရာဟိုလက်ခံရရှိကြောင်းဟိုအကြောင်းပြန်တာမျိုးရှိလားခင်ဗ
ျကျွန်တော်ပထမတစ်ခေါက်တင်တော့မရှိလို့ပဲဒုတိယတစ်ခေါက်တင်လိုက်တာပေါ့နော်ဒါဟိုအဲ့တော့ဒီရောက်တော့ကျွန်တော်ဖုန်းဆက်တော့မေးလိုက်တယ်နှစ်ခါဆက်လိုက်ရတယ်ပေါ့ပထမတစ်ခါကျတော့လေသူကဟိုအဲ့ဒါ gain နေလို့ကမရှိလို့ဆိုဒုတိယတစ်ခေါက်ဆက်တော့ကျတော့ရှိတယ်တဲ့အဲ့ဖောင်သူလက်ခံရရှိထားတယ်ဘာမှပြုတ်လိုက်မယ်လို့ပြောတယ
်မြန်မာပြည်မှာဆိုရင်တော့မဲဆန္ဒရှင်စင်းတွေကိုထုတ်ပြန်ထားတာမျိုးရှိရလေဒီမှာကျတော့ဒီလိုကြိုတင်မဲဆန္ဒဟိုပေးမဲ့လူတွေရဲ့စင်းကိုတန်ရုံးတွေဘက်ကဟိုထုတ်ပြန်တာမျိုးမရှိဘူးဆိုပြီးတော့ဟိုပြောတဲ့မျိုးလဲကျွန်တော်တို့ကြားရပါတယ်ခင်ဗျ
ကျွန်တော်တို့ဒီမှာရှိနေတဲ့ဗမာတွေရဲ့စင်းကိုသူတို့ရှိတဲ့နယ်လို့တော့ထင်တယ်ဘာဖြစ်ဆိုတော့ကျွန်တော်တကယ်ချင်းတချို့သူတို့အီးမေးလ်ပို့တယ်ဒါပေမဲ့အများစုကမရအောင်ဒီ form တင်ဖို့တချို့ဆိုတင်ရမှန်းမတော့မသိဘူးကျွန်တော်တကယ်ချင်းတချို့ကျွန်တော်ပြောတယ်အမေပြရင်ညချမသွားပေးလို့ပြရဘူးလားအဲ့လိုမျိုးကြီးလည်းရှိတော့နည်းနည်းတော့အခက်ခဲရှိတယ
်ဆိုတော့ဒီတန်ရုံးမှာဘလို့မဲပေးရမယ်ဆိုတော့တည်ပြီးပြီလား
အဲ့ဒါလည်းကျွန်တော်ဂါဂနနာဟိုကျွန်တော်ကတော့ဒီ Facebook မှာတွေ့တဲ့ဒီဗီဒီယိုဖိုင်တွေကဘာလဲစတီအဲ့လောက်တော့တည်တာပေါ့ဒါပေမဲ့ဂါဂနနာကျွန်တော်တို့တေချာရှင်းပြရတော့မရှိဘူးဒါပေမဲ့တန်ရုံးကတော့ဖုန်းဆက်တုံးကတော့ပြောတယ်အဲ့နေကြရင်တော့မဲကြိုတင်မဲပေးရမယ်နေကြရင်တော့လာခဲ့ပါတဲ့ ရပြီတဲ့အဲ့လိုပြောတယ
်ဟုတ်ဟိုဘယ်နေ့ဒီမှာမဲပေးလို့ရမယ်ဆိုတော့သိပြီလား
အောက်တိုဘာ18 session မှာပေးရမယ်လို့ပြောတယ
်ကြိုတင်မဲဆန္ဒပေးဖို့အတွက်ဒီမြန်မာတန်ရုံးဘက်ကနေလောက်တာကင်တာနဲ့ပတ်သက်ပြီးတော့ဟိုခြေနဲ့အားရမှုရှိရလ
ားဟိုနေ့ကကျွန်တော်ဖုန်းဆက်တုန်းကတော့ကောင်းကောင်းမွန်မွန်နဲ့ပြောတယ်ပြီးတော့ဘေးတငယ်ချင်းတွေကိုလည်းတတိပေးနှိုးစော်လိုက်ပါဒီ form တင်ဖို့ပေါ့နော် deadline မတိုင်ခင်အဲ့လိုမျိုးပြောတာအဲ့တင်ရတော့ကျွန်တော်တော်တော်လေးအားရတယ်သူတို့ရဲ့ထုံးကစားသူတို့အတန်ကစားအကုန်လုံးလုံးဝကောင်းပါတယ်ဒါပေမဲ့တခုရှိတာဒီလိုအဲ့လိုဒီမှာရှိရဲ့မြန်မာနိုင်ငံသားကိုကျွန်တော်ခုနပြောလို့ပဲအဲ့လို email နဲ့ပို့ပြီးတော့အရောက်တိုင်းမပို့တာလေလို့သိရမလားအဲ့လိုမျိုးကြာနည်းနည်းလေးတိတ်ပြီးတော့ကျွန်တော်ကျေနပ်မှုအားရမှုမရှိဘူးပေါ့နော
်ဆိုတော့ပထမဆုံးအချိန်မဲပေးမဲ့သူတယောက်အနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုမျှော်လင့်ထားလဲခင်ဗျ
ဒါကိုကျွန်တော်ကအကောင်းလဲမြင်ကျင်တယ်။တနည်းသတိလည်းရှိရမယ်လို့ထင်တယ်။ဘာဖြစ်လဲဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလည်းပြောတာမက်ဆင်းက30ရာခိုင်နှုန်းလောက်ပဲမှန်ဖို့အာမခံတယ်ဆိုတော့နောက်ပြီးတော့ဒီမြန်မာပြည်တွင်းမှာလည်းဝန်ထမ်းတွေကို NLD ကိုမဲပေးရင်ဘာဖြစ်မှာပါ냐အဲ့လိုချင်းချောက်တာတွေရှိတယ်လို့ကျွန်တော်ကြားတော့ဒါဒီရွေးကောက်ပွဲကတရားမျှတမှုရှိမလားဆိုတော့နည်းနည်းမေးခွန်းထုတ်ချင်တယ်
။ဆိုတော့ပထမဆုံးအကြိမ်ဆန္ဒမဲပေးမဲ့သူတယောက်အနေနဲ့ကိုယ့်ရဲ့ဒီဆန္ဒမဲတပြားဟာဘယ်လောက်ထိအရေးပါတယ်လို့ရောထင်လဲခင်ဗျာ။
ကျွန်တော်ဒီဒီမိုကရေစီနိုင်ငံမှာပဲနေလို့လားမသိဘူးဒီကျွန်တော်တငယ်ချင်းတွေအားလုံးမဲပေးမဲနေဆိုအရန်တက်ကြွကြတယ်အဲ့တော့ဒီမဲတပြားဘယ်လောက်ထိတန်ဖိုးရှိလဲဆိုတော့ကျွန်တော်တော့နားလည်ထားတယ်ဒီမိုကရေစီနိုင်ငံတနိုင်ငံမှာနောက်ပြီးတော့ဟိုကို့မဲတမဲဆိုပြီးတော့ကို့မဲတမဲလည်းမရလိုက်ရုံနဲ့ဘာမှဖြစ်ပါဘူးလို့ကျွန်တော်ဘယ်တော့မှမထင်တော့ဘာဖြစ်လဲဆိုတော့ကို့မကြိုက်တဲ့ပါတီကကို့တမဲလည်းမရလိုက်ရုံနဲ့ကတ်ပြီးတော့လည်းနိုင်ဝါနိုင်တယ်အဲကြောင့်ကျွန်တော်မဲအပြားတိုင်းကိုတန်ဖိုးထားပါတယ်
မဲပေးရင်ရောဘလို့ပါတီအဖွဲ့အစည်းမျိုးကိုပေးမယ်ဆိုပြီးတော့စဉ်းစားထားတာမျိုးရှိလဲခင်ဗျာ
ကျွန်တော်ကျွန်တော်နိုင်ငံကပြည်သူလူထုအများစုရဲ့နေ့စဉ်နဲ့နေ့စဉ်ကြုံတွေ့ရတဲ့ဘဝတွေကိုမြင့်တင်ပေးနိုင်မဲ့ပါတီတစ်ခုကိုမဲပေးခြင်းတယ်ပေါ့စီးပွားရေးရဖြစ်နိုင်ငံရေးလူမှုရေးပညာရေးကျန်းမာရေးနောက်ပြီးတော့ကျွန်တော်ဟိုမြန်မာနိုင်ငံကိုကမ္ဘာလယ်မှာဂုဏ်သိက္ခာရှိတဲ့နိုင်ငံတစ်နိုင်ငံအနေနဲ့လူတွေမြင်လာဖို့လုတ်ပေးနိုင်မဲ့အစိုးရတရက်ကိုကျွန်တော်လိုချင်တယ်ကျွန်တော်နိုင်ငံခြားမှာနေတဲ့လူတွေဆိုရင်မြန်မာနိုင်ငံကလာဆိုတိတ်ပြီးမျက်နှာမပွင့်ဘူးအဲ့တော့အဲ့လိုဖြစ်ဖို့အတွက်မြန်မာဒီပါတီကဟိုဥစားပေါ့ဒီလိုလုတ်ပေးနိုင်မဲ့ပါတီမျိုးကိုကျွန်တော်မဲပေးချင်တယ
်ကိုတန်းထောင်ကမကြခင်မှာပေါ့လေဒါပထမဆုံးအခြေမဲပေးမှာပေါ့ဆိုတော့အခုကိုနေထိုင်ကြီးပင်းခဲ့ရာကာလတစ်လျှောက်လုံးမှာပေါ့လေကိုတိုင်းပြည်ရဲ့အနေအထားနဲ့ပတ်သက်ပြီးတော့ဘယ်လိုမြင်လဲဘယ်လောက်ထိအောင်ဟိုအားရကျေနပ်စရာဟိုကောင်းလဲခင်ဗျာ
အမေရတာတွေကပုံများနေဘာဖြစ်လို့ဆိုတော့မြန်မာနိုင်ငံမှာဆိုရင်အင်တာနက်ကလည်းအလုံးလေးလေတာကိုပဲကြည့်ရုံနဲ့အချိန်ကကုန်းကုန်သွားတယ်ပတ်စံနေပေးရကုန်သွားတယ်။နောက်မီးရလည်းကျွန်တော်တို့ဆိုတခါခါကျငငယ်တုန်းကနောက်ပိုင်းမှာမီးဆက်ဝယ်လိုက်တာ။အရင်တုန်းကဆိုရင်ဖျောင်းနိုင်လေးနဲ့မီးဖျောင်းနိုင်လေးနဲ့စားလုပ်ခဲ့ရတဲ့နေ့တွေလည်းရှိတယ်။ဟိုမီးဆက်ကလည်းနှုတ်ရင်စူလေးတယ်။အဲ့တော့အထက်ခဲတွေကတော့မျိုးစုံပါပဲ။နောက်ရေမြတာတွေလည်းရှိတယ်။အဲ့တော့ရေဖြက်ပြီးဟေးဆိုကျွန်တော်တို့အရန်ခက်ခွဲကြုံတယ်။အဲ့တော့အခက်ခဲရနေ့တိုင်းကြုံခဲ့ရတဲ့အတွက်အားရမှုကမရှိရများတယ်
။ဆိုတော့မကြာခင်မှာပေါ့လေဒါမြန်မာပြည်မှာဒါရွေးကောက်ပွဲကျင်းပရမှာပေါ့။ဆိုတော့ဒီရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းပဲဒါလူလူတွေအားလုံးမျှော်လင့်ထားတဲ့အတိုင်းဖြစ်လာမယ်ဆိုလို့ရှိရင်ကိုလူငယ်ចောင်းသားတယောက်အနေနဲ့ပေါ့နော်။ကိုတန်းထောင်အောင်အနေနဲ့ဒီရွေးကောက်ပွဲအလွန်ကာလတွေမှာကိုတိုင်းပြည်နဲ့ပတ်သက်ပြီးတော့ဟိုဘာတွေလုပ်ပေးမလဲ။ဘာတွေလုပ်ချင်တယ်ဆိုတဲ့ဆန္ဒရှိလေ။ကိုရဲ့အိမ်မက်ပေါ့လေ
။အော်အချင်းနေချင်းကပေါ့လေမူတည်တယ်ရပေါ့နော်။ဘာလို့လဲဆိုတော့အဲ့ခါကျရင်ဟိုကျွန်တော်လုပ်ချင်တာနဲ့အခြေအနေနဲ့ကြိုက်အောင်မှာအဲ့တော့ကျွန်တော်တော့ဖြစ်ဟိုတိုင်းပြည်အတွက်ဆိုရင်ဘယ်အခန်းကဏ္ဍကပဲလောက်ရလောက်ရကျွန်တော်လုပ်ဖို့စဉ်းစားပါဒါပေမဲ့ကျွန်တော်တကယ်အဓိကဝါသနာပါပြီးတကယ်လုပ်ချင်တာတော့ပညာရေးစနစ်ပေါ့နော်ကျွန်တော်ဒီပညာရေးကိုကျွန်တော်ဒီအောက်ခြေတန်းလူတန်းစားတိတ်ပညာမတတ်ဘူးအဲ့တော့ဒီအောက်ခြေတန်းလူတန်းစားအတွက်ဟိုပညာပေးဖို့အတွက်ဘယ်လိုလုပ်ရမလဲဆိုတာစိတ်ဟိုနည်းစိတ်ကူးစဉ်းစားသွားမယ်ပေါ့နော်ပြီးတော့သူတို့လည်းကိုယ်တိုင်အလကားစာသင်ပေးဖို့စည်တနာနဲ့စာသင်ပေးဖို့လည်းစီစဉ်နေရှိပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျကိုတန်တော
်ကျေးဇူးတင်ပါတယ
်လာမယ့်ရွေးကောက်ပွဲအပေါ်သဘောရအမြင်နဲ့မျှော်လင့်ချက်တွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုမှာပညာရလာရောက်တင်ကြားနေတဲ့ကိုတန်းချွအောင်ကိုကိုအောင်အောင်ကမေးမြန်းတင်ပြသွားတာပါရှင်ခုတော့သတင်းပတ်စင်ကဏ္ဍအနောက်တစ်ခုဖြစ်တဲ့တော်ခင်မျိုးသက်စီစဉ်တင်ဆက်တဲ့သိပ္ပံရဲ့နေ့ဤပညာအစီအစဉ်ကိုနားဆင်ကြပါအောင်ရှင်
ニュートリノလို့ခေါ်တဲ့အမုံကလေးမှာအလေးချိန်ရှိချောင်ပြတာတဲ့ဒီအမုံရဲ့ပြောင်းလဲမှုကိုတိုင်းတာနိုင်တဲ့အတွက် 2015ခုနှစ်အတွက်ယူပဗေဒနိုဘယ်ဆုကိုဂျပန်နိုင်ငံတိုကျိုတက္ကသိုလ်ကတာကာအာကီကာချီတာနဲ့ကနေဒါနိုင်ငံ Queen's တက္ကသိုလ်ကအာသာမက်ဒေါ်နယ်တို့ကိုချီးမြှင့်လိုက်ပါတယ်။သူတို့ရဲ့တွေ့ရှိချက်ဟာဘယ်လောက်အရေးပါလို့ပါလဲ။ NASA ကသိပ္ပံပညာရှင်ဒေါက်တာဘရီတာတင်ကပြောပြပေးပါတယ်။
အခု2015ခုနှစ်နိုဘယ်ယူပဗေဒဆုရတာဂျပန်ကပါမောခကာဂျီတာဆိုတာသူကတိုကျိုယူနီဗာစီတီရပါသူနဲ့အတူတူနောက်ဘသူပေးလဲဆိုတော့ Professor McDonald's Queen University ကနေဒါနိုင်ငံကသူကအငိမ့်စားပါမောခပါသူတို့နှစ်ယောက်စလုံးကဟိုနျူကလ িয়ার ယူပဗေဒပညာရှင်တူဖြစ်ပါတယ်သူတို့နှစ်ယောက်စလုံးရဲ့တွေ့တဲ့ဟာရှင်နျူထရီနိုရဲ့တဘာဝကိုနျူထရီနိုကအလေးချိန်မဲ့တယ်ဆိုတာကိုတသက်လုံးယူဆလာကြတာပေါ့နော်အနှစ်60 90လောက်အဲ့ဒါမှားတယ်ဒါနျူထရီနိုကသူ့မှာအလေးချိန်ရှိတယ်ဆိုတဲ့ဟာကိုတက်တည်ပြတဲ့အနေနဲ့သူတို့1998 2000ပေါ့နော်အဲ့ဒီတက်ဂရိတ်အဲ့လောက်မှာဆိုတော့လွန်ခဲ့တဲ့15နှစ် 16 နှစ်ကတိုင်းတုံးကတိုင်းလူရခဲ့တဲ့အဖြေပေါ့မူတည်ပြီးတော့မှအခုသူတို့ယူပါပေတာနိုဘယ်ဆုပေးတာဖြစ်ပါတယ
်။ဆရာပထမဦးဆုံးပေါ့နော်။နျူထရီနိုကိုတိုင်းလို့ရတယ်ဆိုတော့နျူထရီနိုကိုအများနာလဲအောင်စကားလုံးရှင်းရှင်းလေးနဲ့ပြောပြပါနျူထရီနိုဆိုတာပါလဲ
။နျူထရီနိုဆိုတာပါလဲဆိုလို့ရှိရင်သူကအဖို့ဓာတ်လည်းမရှိဘူးအမဓာတ်လည်းမရှိတဲ့အတွက်နျူထရယ်ပေါ့နော်။နျူထရယ်ဆိုတဲ့အခါကျတော့အဖို့ဓာတ်အမဓာတ်မရှိဘူး။ဒါပေမဲ့နျူထရွန်လည်းမဟုတ်ဘူးနော်။နျူထရွန်ဆိုတဲ့ဟာကတော့ဘာလဲဆိုပရမာဏုမျိုး။သူကပရမာဏုမျိုးတစ်ခုကနေတစ်ခုနျူထရွန်ကနေပြီးတော့ပရိုတွန်ပြောင်းသွားတဲ့အခါကျရင်ထွက်လာတဲ့စွမ်းအင်တစ်ခုအနေနဲ့တိုင်းလို့ရတဲ့အတွက်တိုင်းလို့တော့ရတယ်အဖို့ဓာတ်အမဓာတ်မရှိဘူး။သူ့ရဲ့ drug ဝတ္ထုအလေးချိန်ကလည်းအရန်ငယ်တော့တဲ့အတွက်ဟို1934ခုနှစ်မှာပေါ့နော် Enrico Fermi ဆိုတဲ့ယူပဗေဒပညာရှင်သူကလည်း1938ခုနှစ်လမ်းမှာနေ Nobel Prize ရခဲ့ပူတာသူကနေပြီးတော့နာမည်ပေးခဲ့တာပါ Italian စကားအရဆိုလို့ရှိရင် neutral ဆိုတာကလုံးဝဓာတ်မရှိတာအဲ့တော့ neutrino ဆိုတာလုံးဝဓာတ်မရှိတဲ့ neutron ပေါက်စာလေးလို့ခေါ်တာပေါ့နော်တဘာဝလေး neutron ကနေပြီးတော့ရေဒီယိုတက်တီကြွားပြီးပြောင်းသွားတဲ့အခါကြလို့ရှင်နောက်ပရမာအနုမျိုးဖြစ်တဲ့ပရိုတွန်တို့တဘာဝကိုပြောင်းသွားနိုင်တဲ့အဲ့လိုပြောင်းသွားတဲ့အချိန်မှာနျူထရီနိုဆိုတဲ့တိုင်းလို့ရတဲ့စွမ်းအင်တစ်ခုပေါ်လာပါတယ်သူကအလေးချိန်မရှိသလောက်ကိုတေးတဲ့အတွက်ဖြစ်ပါတယ်အမျိုးအစား၃ခုရှိတယ်ဆိုတော့နောက်ပြောပြမယ်အဲ့ဒီနျူထရီနို၃ခုကိုပေါင်းလိုက်ရင်တောင်မှဒီအလွန်တရာမှအလေးချိန် drug ဝတ္ထုတေးငယ်တဲ့ electron နဲ့အစပေါင်းတပံပုံတပုံမကပို့ပြီးတော့သူကအလေးချိန်နဲပါတယ်အဲ့တော့ဒရတဘာဝမရှိတဲ့ပရမအနုမျိုးရဲ့တင်းငယ်ဆိုတဲ့အနုမျိုးမှုံကိုသိပ္ပံဓာတ်ခွဲခိုင်းမှာတိုင်းနိုင်တဲ့အတွက်ဒီနိုဘယ်ဆုရတာဖြစ်ပါတယ
်အခုလိုမျိုးနျူထရီနိုကိုတိုင်းတာလို့ရတဲ့အတွက်နောက်ဆက်တွဲပေါ့နော်သိပ္ပံပညာရဲ့မှာဘာတွေအကျိုးဖြစ်ထွန်းလာနိုင်ပါလဲ
ဟောသိပ္ပံပညာရဲ့အနေနဲ့သိပ္ပံပညာရှင်တွေကအခုလက်ခံထားတာဒီစัจ java လာကြီးတစ်ခုလုံးကဒီအခြေခံပေါ့နော်စัจ java လာကြီးအခုလုံးကိုဘာနေပြီးတော့ပေါင်းဆက်ဖွဲ့စည်းထားတယ်လေเนาะအနုမျိုးအပြင်သူ့တဲ့သေးတဲ့ပရမအနုမျိုးရှိတယ်ပရမအနုမျိုးတဲ့သေးတဲ့အမှုန်လေးတွေရှိတယ်ဒါဆိုလို့ရှိလို့ရှိရင်ဒီပေါင်းဆက်ထားတဲ့တဘာဝတွေကဘာကြောင့်လဲဆိုပြနောက်ဆုံးလက်ခံယူဆထားတဲ့ standard model ဆိုတာရှိပါတယ်အဲ့ယူဆတွေ့ချက်အရာဆိုလို့ရှိရင်စัจ java လာကိုဖြတ်စည်းထားတဲ့တကယ်မှန်တဲ့နေရာမှာမဟုတ်တော့ဘူးဆိုတာဖြစ်သွားပြီအဲ့တော့ဒီ standard model ကိုပြန်ပြီးတော့ပြင်ယူရလိမ့်မယ်ပြင်လိုက်ခြင်းအားဖြင့်ကျွန်တော်တို့အခုလက်ခံထားတဲ့စัจ java လာကြီးကိုအခြေခံထားတဲ့အဓိကအသေးဆုံးပစ္စည်းဟာဘာလဲဆိုတဲ့ဟာကိုတွေ့ချက်ထားတဲ့နေရာမှာကိုသူတို့ပြန်ပြီးတော့ပြောင်းပြီးတော့တွေ့ချက်လေ့လာမှာဖြစ်ပါတယ်အခုတွေ့ရှိကြအရာဆိုရင်ပေါ့နော
်ဒီနျူထရီနိုရဲ့သဘောသဘာဝကိုဘယ်လိုတွေ့လာတာပါလဲ
လွန်ခဲ့တဲ့အနှစ်2000လောက်က Greek အတွေးခေါ်ဓာတနာပညာရှင်တွေကအက်တမ်မှာအသေးဆုံးပဲဘယ်လို့မှခွဲလို့မရအောင်ဒါပေမဲ့လွန်ခဲ့တဲ့အနှစ်100လောက်ကစပြီးတော့ဒီနျူကလ িয়ার ပောက်ကွဲမှုတွေနောက်ပြီးတော့နျူကလ িয়ার ရောင်ကြီးတွေတက်ရောက်မှုကြောင့် drug တွေပြောင်းသွားတဲ့ဟာတွေကိုတိုင်းထားတဲ့အခါကျတော့အက်တမ်မှာသူ့တဲ့သေးတဲ့ပရမာအနုမျိုးဆိုတာရှိတယ်စတွေ့တာလေတိုင်းတိုင်းနဲ့ပရမအနုမျိုးတစ်ခုကနေနောက်တစ်ခုကိုပြောင်းသွားတဲ့အခါကြလို့ရှိရင်နျူထရီနိုဆိုတဲ့တိုင်းလို့မရတဲ့အမှုန်ပေါက်စာလေးပေါ့နော် အဲ့ဒါလေးထွက်လာဒီ neutrino ကိုအခုစပြီးတော့တကယ်ရှိပါတယ်ဆိုတဲ့ဟာကိုတိုင်းတဲ့အခါကျတော့ Tokyo University ကပါမောက္ခတိုင်းတဲ့ဟာပြင် neutrino က electron neutrino လည်းဖြစ်နိုင်တယ်တခြား neutrino အမျိုးလည်းဖြစ်နိုင်တယ်ဆိုတဲ့ဟာကိုသူကနေပြတိုင်းပြတယ်ကနေဒါမှာရှိတဲ့အငိမ့်သားပါမောက္ခတိုင်းခဲ့တဲ့ဟာကျတော့ neutrino ကနေရနေပြီးတော့ထွက်လာတဲ့ cosmic ရောင်ကြီးရဲ့တက်ရောက်မှုကြောင့်ကမ္ဘာလေထုထဲမှာရှိတဲ့အမှုန်တွေကနေပြီးတော့ neutrino တွေအဖြစ်ယိုယွင်းပြီးပြောင်းသွားတဲ့ဟာကိုနာလည်းရှိတယ်။နောက်နေပေါ်မှာရှိတဲ့ neutron ကနေပြီးတော့ဒီ radio တတ္တိကြွအပြောင်းမှုအကြောင်း proton ကိုပြောင်းသွားတဲ့အခါကျလေဆိုရင် neutron တွေထွက်လာတယ်။တကယ်တမ်းကြတဲ့အခါကျ neutrino ကအဲ့ဒီကနေထွက်လာတဲ့အခါမှာ၃မျိုးရှိတယ်။တစ်ခုက electron neutrino, tau neutrino, နောက်တစ်ခုက muon neutrino. ဒီ neutrino တိုင်းလိုက်တိုင်းတိုင်းလိုက်တိုင်းတိုင်းလိုက်တဲ့ပမာဏကိုအပြည့်ရမယ်အစားစားထုတ်လိုက်တုန်းကတော့နေရရောက်လာတုန်းကတော့ electron neutrino ပဲ။တိုင်းလဲတိုင်းရော electron neutrino မဟုတ်တော့ဘဲနဲ့ muon neutrino ဖြစ်တဲ့အတွက်တိုင်းတဲ့အခါ၃ပုံ၃ပုံပဲတိုင်းပြီးလာနေတဲ့အချိန်ပြောင်းသွားတာပေါ့နော်။ muon neutrino နဲ့ electron neutrino နဲ့နော် tau neutrino ရဲ့အလေးချိန်ကနေနေစီကွာတယ်ဆိုတာကိုသူတို့တိုင်းလို့ရတယ်အဲ့ဒါကြောင့် neutrino က drag အလေးချိန်ရှိတယ်ဆိုတဲ့ဟာအခြေခံပြီးပြန်တွက်ရမှာဖြစ်ပါတယ
် neutrino 3မျိုးရှိတယ်3မျိုးကတလှည့်စီပြောင်းနေတယ
်အတလှည့်စီပြောင်းနေတယ
်ဟုတ်ကဲ့အခုလိုမျိုးတိုင်းနိုင်တဲ့အတွက်စံတတ်မှတ်ထားတဲ့ပုံစံတွေကိုပြောင်းပြရမယ်ဆိုတော့ပြောင်းတဲ့အခါမှာအထူးခြားခြားဘာတွေဖြစ်လာမလဲ
ဒီ set tower တိုင်းမှာရှိတဲ့ swan in the drag တွေဟာဘာနဲ့ဖွဲ့စည်းထားတယ်ဆိုတော့ standard model ဆိုတော့ဒီနေရာမှာကိုပြောင်းပြီးတော့ဟိုရှာတော့မယ်ပြောင်းပြီးတော့ theory အစ်စ်တွေထုတ်ပါလိမ့်မယ်အဲ့တော့အဲ့လိုထုတ်တဲ့အခါကြလို့ရှိလို့ရှင်ဒီ theory အစ်စ်တွေအရာဒီအခုကျွန်တော်တို့ကဘာပေါ်မှာရှိတာရောစัจ java လာတဲ့မှာ cosmic background radiation တို့ပါတို့ပြန်တိုင်းတဲ့အခါအသေးစိတ်ပြန်ပြီးတိုင်းရမယ်ပုံစံတစ်မျိုးနဲ့တိုင်းရမယ်ပြီးတဲ့အခါကျဒီ neutrino ကနေပြီးတော့မှမတူတဲ့အလေးချိန်တွေပို့ပြီးတော့တိတိကျကျပုံပြီးတိုင်းဖို့အတွက်ကိုတို့အခုနောက်ပိုင်းသိပ္ပံပညာရှင်တွေကပြင်ဆင်နေကြပြီပေါ့နော်
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နေပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်။တော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့နေပညာကဏ္ဍကိုနှာစင်ခဲ့ရတာပါရှင်။အခုနောက်ဆုံးနှာစင်ကြမှာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်။Walking a fine line ဆိုတဲ့သတိထားလျှောက်လွှမ်းရတဲ့ဘဝလို့အဓိပ္ပာယ်ရတဲ့ကိုရီးယားမှတ်တမ်းရုပ်ရှင်ကိုမကြသေးမီကအမေရိကန်ပြည်ထောင်စု Washington မြို့တော်မှာပြသခဲ့ပါရယ်ဒီရုပ်ရှင်ဟာအခမဲ့နာရေးကူညီမှုအသင်းဥက္ကဋ္ဌကိုကျော်သူရဲ့ကိုရီးယားအထုပ်ပတ်တိဖြစ်ပါရယ်တချိန်ကအကယ်ဒမီနှစ်ထပ်ကွန်ရခဲ့တဲ့ရုပ်ရှင်တရုပ်ဆောင်ကနေလက်ရှိပရဟိတလုပ်ငန်းအတွက်အများကလေးစားရတဲ့ပုံကိုဖြစ်လာခဲ့တဲ့ကိုကျော်သူရဲ့ဘဝအပြောင်းအလဲမှာစနေဖြစ်သူရွှေစည်းကွဲလို့လူသိများတဲ့မှမြင့်မြင့်ခင်ဖေးဘလို့ပါဝင်ခဲ့တယ်လဲဆိုတာကိုဒီတင်းမအမျိုးသမီးကဏ္ဍမှာတော့တလလတန်ကအတင်ပြထားပါရဲ့ရှင် You can bend but never break me cause it only serves to make me more determined to achieve my final goal အခုမရှိစီကနေကိုကျော်သူတို့ဒီအမေရိကန်ပြည်ထောင်စုကိုရောက်နေပါတော့ Walking a fine line ဆိုတဲ့ documentary ပြသတဲ့နေရာမှာပေါ့နော်မတန်းနေရုပ်ရှင်မှာကျမတွေ့လိုက်ရတာကတော့မတ်ရှ်ဝီဇီကနဲ့ပတ်သက်ပြီးတော့ပေါ့နော်အဲ့ဒီမှာမတ်ရှ်ဝီဇီကပြောထားတာတော့
ခမုန်းကောက်တရားလို့တော့သိမှတ်မှတ်ပါဘူးဘာလို့လဲဆိုတော့
အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလား
အဲသူကတော့ဟိုဗောအနုပညာရှင်တဦးနေနဲ့အထူးသဖြင့် celebrity ပေါ့နော်အဲ့လိုတဦးနေနဲ့အနုပညာရှင်များရဲ့သဘာဝအတိုင်းအတ္တကြီးကြတာပေါ့နော်အတ္တကြီးတယ်သူတို့ကိုသူတို့ဗဟုပြုပြီးတော့တွေးတက်ခေါ်တက်လှုပ်တက်ကြိုင်တက်ပါတယ်ကျမနားလေထားတဲ့ခင်မောင်ပြားကျမနားလေထားတဲ့အဖေတယောက်ဆိုတာကတော့ပြောရမလားမိသားစုအပေါ်မှာသူတို့ရဲ့အတ္တတွေကိုချပြီးတော့တာဝန်ယူဆောင်ရှောက်တာမျိုးပေါ့နော်သူတို့ကကြတော့မဟုတ်ဘူးပေါ့ကိုယ်တို့ကကြတော့အဲ့လိုပုံစံမဟုတ်လို့
အဲ့ဒီမှာပေါ့နော်ချက်ပြီးတော့ကျမတွေ့ရတာကတော့မရှိစိပဲပြောတာ
ဘာလို့လဲဆိုတော့ကားရိုက်ပြီးသူဘက်ဆန်ကိုဝင်လာတဲ့ချိန်မှာမှသူစတယ်လို့လည်းမြင်နေတယ်ပြောတယ်။မြားလို့ရွှေစုကွက်ကလေးယူလာပြီးဟာငါရွှေစုကွက်ကလေးလုတ်ကျွေးမယ်ဆိုယူခဲ့တာမဟုတ်ဘူးလို့ယူလာခဲ့တယ်သူဘာမှအိုင်ဒီယာမရှိဘူးဘာလုတ်ကျွေးမလဲဘာလို့
အဲ့လားလေကျမတို့ကအကြောင်းတော့လေဟိုကျမနဲ့သူနဲ့အကြောင်းအတူတူပေါ့နော်ဆင်းမက်စ်တိပေါ့ဆင်းမက်စ်ရဆိုတော့ကျမလည်းသူ့မေးဘူးပါလေဘာလုပ်မလဲညာလုပ်မလဲဆိုတော့ဟိုလိုလေးဒီလိုလိုပေါ့နော်ကျမကသူ့ပုံဝင်လေးလေးမေးဘူးတယ်သူရုပ်ရှင်သုံးဆောင်လုံးမှာလားဘာလို့ဆိုတော့ကျမအဲ့ live ကိုစိတ်ကုန်တက်ခဲ့တာကျမလူချင်းရဲ့ live ကဟိုတာမန်မိသားစုပေါ့နော်တော်ဝင်ချင်းရဲ့စမုံမပါတော့မိသားစု live ကိုကျမလူချင်းရအောင်ဆ ဆိုတော့အဲ့လိုမိခဲ့ပါတယ်မိတော့သူမဟုတ်မလုပ်ဘူးလို့ပြောခဲ့ပါတယ်ဒါပေမဲ့တကယ်ရသူယူရဲ့အချိန်ကြတော့လဲအဲ့လိုပေါ့ကျမသဘောတူပြီးတော့ယူတော့မယ်လို့ဆုံးဖြတ်ပြီးယူကြတာမဟုတ်ဘူးသူကသူအတင်းကားတင်ပြီးယူခဲ့ရမျိုးဖြစ်ခဲ့တာ哦ဆိုယူခဲ့တယ်ယူခဲ့ပြီးတဲ့နောက်တော့ကျမကလည်းနိုင်ငံသားတော့မသွားချင်ဘူးသူမိပါတယ်ရောနိုင်ငံသားသွားပေါ့ဘာလို့ဆိုကျမတို့ရဲ့ဟိုပမာဒီမှာတတ်တဲ့ပညာနဲ့လှုပ်ရှားဖို့ကြတော့လက်သိအရှင်းမပြေဘူးပေါ့နော် professional တွေမဟုတ်တဲ့အဲ့လာနဲ့နောက်ဆုံးကြတော့ကျမကလည်းကဲလုတ်ချင်တာလုတ်ဆိုသူရုပ်ရှင်တိုးဆောင်ဖြစ်သွားတာ။ तू อ่ะအမှန်မှားတော့ तू ငငယ်တည်းကရုပ်ရှင်တိုးဆောင်ပိတ်ဖြစ်ချင်းခဲ့တာ။ तू ပြောပွားကြတယ်။ဟု
တ်က
ဲ့။ဒါပေမဲ့ तू မိဘတွေကအဖေကလည်းသူ့ဖေကလည်းသူ့တိုးဆောင်ဖြစ်မှာမကြိုက်ဘူးပေါ့နော်။သူတို့လည်းအဲ့ life ကိုမကြိုက်ဘူး။မကြိုက်တော့ပြီးမလုပ်ခဲ့ဘူးလို့ပြောပွားတော့ဒါပေမဲ့အိမ်တော်ကြတော့အင်းမင်းရဲ့မှာသဘောတူနေတာလို့ဆိုတော့ကျမလည်းသဘောတူလိုက်ရတာပေါ့။ဟု
တ်ကဲ့။
ဆိုတော့အဲ့တော့ तू လုတ်ချင်တာသူဖြစ်တယ်။ तू လုတ်ချင်တဲ့မျိုးသမီးလည်းမိမလည်းသူရတယ်။ तू ချင်တာ तू ဖြစ်ချင်တဲ့တိုးဆောင် तू ဖြစ်သွားတာပေါ့နော်။ तू life ကကျမကတော့ကျမမဖြစ်ချင်တဲ့ life ကိုကျမရောက်သွားတာ哦။ตัวยุคเส้นเต้าส่องเอาไปดูลงแต่ละดิ2009คุณน่ะกันเนี่ยดิ2000อะคู่พอยุคเส้นไอ้อะคู่เปลี่ยนยุคเส้นไอ้แต่จ๋าเดิมมาสุตัวบาซีไว้มันไม่หลบปูจมาเลยไปไม่หลบป่าวไปไม่หลบปูสว่า तू ไม่หลบจับพูดีสวยไม่หลบจับปูตัวยุคเส้นเต้าส่องไม่หลบแต่ตาอ๋อเออ तू หลบขึ้นน่ะสุหลบขึ้นยาเลยเออธรรมตันก็ว่าไอ้หลบขึ้นเนี่ยหลบกันไอ้งูยวนน่ะป่ะประจําวนน่ะป่ะ
โอเค
สรเอาล่ะจมาเผื่อแก่ตา
နောက်တစ်ချက်ပေါ့နော်ဒီရုပ်ရှင်ဥပင်းပြန်သွားမယ်ဆိုလို့ရှိရင်ကျမတွေ့ရတာပေါ့နော်အရင်ကကုကျော်သူအနေနဲ့ရဲ့တောက်တယ်စကားများကြတယ်နောက်တော့မိမကိုသူတော်တော်လေးကိုစိတ်ဆိုးတယ်ပေါ့နော
်ဒီလိုနဲ့တနေ့မှကျွန်တော်တို့အကြီးအကျယ်စကားများကျွန်တော်လည်းစိတ်ညစ်ညံ့တယ်ရဲ့တောက်ဒီရဲ့ခွက်ကိုကျွန်တော်မိမပုတ်ချကျွန်တော်တို့လည်းတော့ချက်လောက်ညကြတော့စိတ်တည်ကိုစိတ်တည်ခရောက်ခဲ့တည်ဖြစ်တယ်ယူတို့ဖြစ်ကုန်သူမရှိမှအေးမယ်ဆိုပြီးကျွန်တော်အတွေ့အဲ့ကျွန်တော်နာရာချင်းတောက်ကိုင်ကျွန်တော်အိခတ်တယ်မှာအ
ဲ့ဒီအနေမှာတစင်းအခုလိုမျိုးအခြေအနေပေါ့နော်အခုလိုမက်ဆစ်ဆေးစူရတယ်နောက်ပြီးတော့နိုင်ငံတကာကလည်းအတိမှတ်ပြုတဲ့လူတူအနေနဲ့ပေါ့နော်အထူးသဖြင့်ဒီလူမှုရေးပရာဟိတလုပ်တဲ့နေရာမှာအတော်လေးကိုချီးကျူးတိုက်တဲ့ပုံကိုလို့လေအထူးသဖြင့်မြန်မာတနိုင်ငံလုံးကပေါ့နော်အတိမှတ်ပြုကြတယ်ဆိုတော့အဲ့လိုမျိုးပေါ်ကနေပြီးတော့မှအတ္တကနေပြီးတော့မှပရာဟိတကူးလာရအောင်လို့ဘယ်လိုမျိုးမရှိစုခဲ့အနေနဲ့ပေါ့နော်ဇနီးတဲ့တယောက်အနေနဲ့သူဖြစ်လာတယ်လို့ထင်ပါလေရှင
်အနုပညာသမားတွေကျမမြင်လာများသောအားဖြင့်ပော့ပေါ့နေပော့ပေါ့စားကိုကျမမကြိုက်တာကျမကဘဝကိုဟိုလေးလေးနက်နက်တွေးရှိခြင်းနဲ့လေးလေးနက်နက်လုတာကင်တာလေးလေးနက်နက်ဖြောက်ငန်းတာကိုကြိုက်တာဆိုတော့ပထမပိုင်းကတော့သူကလည်းပော့ပေါ့ပဲပေါ့ပေါ်ပေါ်နေတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျမကိုနိုင်ကလည်းဒီပရာဟိတကိုစိတ်ဝင်စားကျမလည်းမြန်မာသူ့ကိုမာသာရင်းနဲ့ပတ်သက်ပြီးတော့သားသမီးတွေကိုလည်းကျမတာဝန်ယူပြီးတော့အကုန်လုံးပေါ့ပညာရေးလည်းပညာရေးအလျောက်ပေါ့နော်အတွေးခေါ်လည်းတွေးခေါ်လည်းအမြဲတမ်းကျမသူ့ကိုထုံးမာတယ်ပုံသွင်းတယ်ပေါ့အဲ့ဒီမှာသူကလည်းဒီကနေသိနေရတာပေါ့နော်သိနေနောက်ဆုံးကျတော့ကျမတို့ဒီနာရေးအသင်းကကျမအတော်မန္တလေးမှာရှိတယ်သူကလမ်းမြတ်ဆိုသူကဗမာစုအသင်းကနာရေးကတူပါကျော်ပြပြညမှာပေါ့နော်အဲ့ဒီညမရှိရနေတယ်ကျမဒီတရင်နေကြာပြီးတော့ကျမညံကမှအရန်လုတ်ချင်တယ်အဲ့ဒီမှာကိုကျော်သူရဲ့ producer ပဲညက်ချေကိုဝင်းနိုင်သူကနေပြီးတော့ဥဒုခကိုလုတ်တော့မယ်ကျမအတူကလည်းပြောတယ်ညံကမှဥဒုခလုတ်တော့မယ်ဆိုတော့ကျမဒါမဲ့ဥဒုခကိုကျမတိုင်မသိဘူးမသိတဲ့ခါကျတော့အဲကိုဝင်းနိုင်ကနေတရှင်တိပြီးတော့ကျမတို့ဒီမှာတွားပြီးကိုကျော်သူကတော့သိတာပေါ့ကျမကမသိတာအဲဒါနဲ့တွားပြီးတော့ကျမတို့ဒီအလုံးဝထည့်ပြီးလုတ်ဖြစ်လာတော့လုတ်ဖြစ်လာတဲ့ခါမှလည်းပထမတော့သူကလည်းသိလေးလေးနဲ့မဟုတ်သေးဘူးနော်ပေါ့ပေါ့ပဲလုံရင်းရနေပြီနောက်ပိုင်းကျသူလည်းလေးလေးနဲ့ပါလာပါတယ်အဲ့ဒီကနေတဖြည်းဖြည်းပြောင်းလဲယူရတာပေါ့နော်2001ကနေပြီ2009လောက်အထိကတော့ကျမတို့ပြန်ရတော့တာမှန်ပေါ့ဒီသူကလည်းရုပ်ရှင်အနုပညာရှင်တဦးနေနဲ့သူ့နာမည်ကတော့ကျမတို့ဒီမှာပါနေတယ်ပေါ့ဒါပေမဲ့သူကအချိန်ပြည့်မလာနိုင်ဘူးအားရင်လာလုပ်ပေးတယ်အဲ့ဒီအချိန်မှာတော့အတင်းကိုလည်းလူတွေကဖြည်းဖြည်းဖြည်းဖြည်းရှင်းဝင်လာတာပေါ့အရင်ကြီးတိတိတောက်တာမဟုတ်သေးဒါပေမဲ့2009ခုနှစ်မှာသွားလို့ဒီရှိုးဟာရောက်မှပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးနောက်ပိုင်းမှာဒီပြည်သူတွေအရင်စိတ်မချပါဘူး။ဒါဆိုသူတို့နားလည်သွားတာဒီနာရေးသင်းကအတူတူချလာတခုရမဟုတ်ဘူး။တိုင်းပြည်အတွက်လိုအပ်လာရင်ပြည်သူတွေဘက်ကယက်တီတဲ့အသင်းကိုကျော်သူကပြည်သူဘက်ကယက်တီရဲ့လူတို့ဦးလိုသူတို့နားလည်သွားတယ်ပေါ့။အဲ့ဒီနောက်မှာသူလည်းပို့ပြီးတော့စိတ်ပါလာပေါ့နော်စိတ်ပါလာပြီးပြည်သူအတွက်အကျိုးပြုခြင်းနဲ့စိတ်တွေပုံများလာတယ်ပေါ့။အလာနေပြီဖြည်းဖြည်းဖြည်းဖြည်းချင်းပြောင်းနေယူတာဟုတ်ကဲ့
ကိုကျော်သူတချင်ကအဲ့လိုမျိုးရုပ်ရှင်မင်းသားဖြစ်တယ်နောက်ပြီးတော့ရက်လဲတောက်တယ်အဲ့ဒါနေဒီဆင်ဒီလိုမျိုးကူးပြောင်းလာတဲ့နေရာမှာမတ်ရွှေစည်းကဇနီးတဲ့တယောက်အနေနဲ့ပေါ့နော်တော်တော်လေးတွန်းပို့မှုကကြီးမယ်လို့ကျမယူဆပါတယ်ခဏိမြန်မာနိုင်ငံမှာလည်းပေါ့နော်ဒီအမျိုးသမီးတွေပေါ့နော်သူတို့အိမ်တောင်ကြီးမှာအမျိုးမျိုးအခက်ခဲတွေရင်ဆိုင်နေရတာတွေလည်းအများကြီးပဲရှိကြပါတယ်အဲ့လိုမျိုးအမျိုးသမီးတွေအတွက်ကိုဘ ဘယ်လိုမှရှိစီကကြံပေးခြင်းမလဲရှင
်အမမတော့တကယ်တကယ်တော့သူရဲ့ဘဝမှာပြည့်ပြည့်စုံနေပါတယ်မဟုတ်ကြပါဘူးအားလုံးကကိုယ်ဒုက္ခလေးနဲ့ကိုရှိကြဒါပေမဲ့လူတွေကကိုယ်အတ္တနဲ့ပဲကိုဘခုပြုတ်ပြီးတော့တွင်းနေကိုယ့်ဘဝအဆိုးဆုံးဒါမှမဟုတ်ကိုယ့်ဘဝအကောင်းဆုံးအဲ့လိုတွေဖြစ်သွားတတ်တယ်အမမတော့ကိုဘခုပြုတ်ပြီးတွေးတတ်တဲ့အတ္တကိုရှော့လိုက်နိုင်ရင်ကျမဆိုရင်ကျမရဲ့ပထမဆုံးမိဘပေါ့မိဘအနေနဲ့ဒီသူတို့သမီးယောက်ျား꿰လာတာကိုသူတို့မတွေးကြအောင်အလာဟုတ်ကျမမိဘအတွက်ကျမတွေးပေးတယ်။နောက်သားသမီးအရက်အဖေမိ꿰တာပဲလို့ခြင်းမယ်။ဟုတ
်ကဲ့။
အဲ့ဒါတွေးပေးတယ်။အဲ့လိုပေါ့ကိုဘခုဘဟုမပြုတ်ပဲနဲ့ကိုပဝင်းကျင်ကိုဘဟုပြုတ်ပြီးတော့သူတို့အတွက်တွင်းနဲ့ကျမတို့ဒီလိုခတ်နိုင်လာတာပေါ့နော်။ဟိုနှမောရဲ့ကိုတနာပြီးကိုပဲဟောဖြစ်ပြီးရင်တော့ကျမလည်း꿰ရင်꿰သွားမှာ။ဆိုတော့အဲ့လိုမျိုးတွေးတဲ့အချင်းလေးတွေလုတင်ပါတယ်။ဒါလည်းဗုဒ္ဓရဲ့အဆုံးမှာပါပဲ
။ဟု
တ်ကဲ့။ဒါအရာမှငြေရန်ငြင်းနေပါဘူး။ရှင်မကောင်းစရာဆိုလည်းခဏပါပဲ။ပျော်စရာဆိုလည်းခဏပါပဲ။ကျမအလိုမြင်လာတဲ့အခါကျတော့ကောင်းတာပဲရွေးလို့ဖြစ်လာတာပေါ့နော
်ဆိုလိုတာကတော့ဒီမှတ်တမ်းတင်ရုပ်ရှင်ကကိုကျော်သူ့ရဲ့ဘောဘအကြောင်းရိုက်ထားတဲ့ Walking a Fine Line ဆိုပေမဲ့လေဆိုတော့မတ်ရွှေစည်းကပြောချက်အရဆိုလို့ရှိရင်မတ်ရွှေစည်းရဲ့ဘောဘကလေ Walking a Fine Line နေပဲစင်တူတယ်လို့ဆိုရမှာပေါ့
ဟုတ်ပါဘူးဆိုတော့နောက်ထောင်းခုနှစ်မှာကိုကျော်သူလုံးဝကားမရရတော့ပေါ့နော်ကောင်းရတော့ငုပညာရှင်ပြောင်းနေတယ်လေရုပ်ရှင်မြန်ရတော့သူစိတ်တက်ကြတယ်ဝင်ဝင်နေနေလည်းစိတ်တက်ကြအဲ့ဒီအချိန်မှာကျမသူ့ကိုပြောတာလောကကြီးမှာပတ်ဆက်ရှာတာတခုလည်းအလုံးမဟုတ်ဘူးကိုလှုပ်လိုက်တဲ့အလုပ်တခုဟာပတ်ဝန်းကျင်ကိုအကျိုးပြုသွားမယ်ဒါမှမဟုတ်ကိုမိသားစုအကျိုးပြုအနည်းဆုံးကို့အတွက်ကုစုဖြစ်သွားမယ်ဆိုရင်ဒါအလုပ်ပဲလို့ဒါကျမအဲ့လိုအားပေးခဲ့ပါတယ်အဲ့ဒီအတွက်လည်းသူ Brighter ကို2009ခုနှစ်နောက်ပိုင်းမှာသူခြေဆုံးပြုတ်ဝင်ပြစ်သွားတာ
ကျွန်တော်လိုက်ပါကျွန်တော်ကြည့်ပြင်းလာတဲ့အချိန်မှာကျွန်တော်ဘာမှ graduate လည်းမဟုတ်ဘူးကျွန်တော်ပညာရေးကလည်းနေပါတယ်ဟိုရုပ်ရှင်မင်းသားဖြစ်ပြီးတော့အရက်ပေါက်တာပါညာဒါစိုးပေးတာတွေမိုက်ခဲ့တာအများကြီးပဲဟာအဓိကကျွန်တော်ရဲ့အမျိုးသမီးရွှေစည်းကွက်ကနေပြီးတော့သူဟိုကျွန်တော်ဘဝကိုချိန်ပေးတဲ့ကိစ္စချိန်ပေးတဲ့အတွက်လည်းအခုလိုဒီအတွေ့အခေါ်ပိုင်းဒီစတေမတန်ကအရေးကြီးဆိုတာတန်ကတော့ဒီဆုံးကမဲ့ကိစ္စမျိုးဒါမျိုးတွေဖြစ်လာတယ်ဆိုတော့ဒါကြောင့်ကျွန်တော်လုံမိတာနောက်ဒီပရာဟိတလုတ်တဲ့ဟာလည်းဒါကျွန်တော်မျိုးသမီးရဲ့တိုက်တွန်းမှုနဲ့ကျွန်တော်ကလုတ်ခဲ့ရတာ
တော်လာလာတန်းစီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခုတော့လာမက်စနေနေ့ည9:00နာရီတိုက်ရိုက်လေးလိုက်မှာဘာအကြောင်းဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
ဒီစီပြပြပြောင်းလဲရေးတစိမ့်တစ်ပိုင်းအဖြစ်9နှစ်တာသမရတက်တန်းမှာအစိုးရအုပ်ချုပ်ရေးရန်နေရာတိုးတက်ဖို့ကြိုးပမ်းခဲ့တယ်လို့နောက်လာမယ့်9နှစ်မှာလည်းပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်အောင်အခြေခံဥပဒေမှာဖြစ်ဆက်သွားမယ်လို့သမရဦးသိန်းစိန်ကလာစင်မင်းကမှပြောကြားသွားပါတယ်။သမရဦးသိန်းစိန်လက်ထက်မှာပြည်သူအုပ်ချုပ်ရေးရန်နေရာဖြစ်ဖို့ဘာတွေစွမ်းဆောင်နိုင်ခဲ့တယ်လို့သောရရှင်တွေယူဆကြပါသလဲ။ပြည်သူကိုဗဟိုပြုတဲ့စနစ်ဖြစ်ဖို့ဆိုရင်ဘာတွေလိုအပ်နေတယ်လဲဆိုတာကိုစနစ်နည်းညတိုက်ရိုက်လေ့လာအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ရှင
်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ဒီကနေ့စီစဉ်ဆုံးသတ်ခင်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်အောင်ကတည်းကပြောပြပေးပါအောင်ရှင်။
2015ခုနှစ်နိုဘယ်ငင်းငယ်ရေးဆုရှင်အဖြစ်တူနီရှားနိုင်ငံကတူနီရှား National Dialogue Quartet ညွန်မောင်းဖွဲ့ကိုရွေးချယ်လိုက်ပါတယ်။တူနီရှားမှာ2011ခုနှစ်ကစပယ်ဘူတော်လိုင်းရေးလို့ခေါ်တဲ့ဒီမိုကရေစီရေးအုံချတောင်းဆိုမှုတွေပြီးအားလုံးလက်ခံနိုင်တဲ့ဒီမိုကရေစီပုံစံတရက်ကိုဖော်ဆောင်ပေးနိုင်ခဲ့တာကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပါတယ်။စီးရီးယားသဘုံတပ်ဖွဲ့တွေကိုလက်ကျင့်ပေးနေတဲ့ပင်တကွင်းရဲ့အစီအစဉ်နဲ့ပတ်သက်လို့အပြောင်းလဲတွေလှုပ်ဆောင်သွားမှာကိုဒီကနေ့မနက်ပိုင်းမှာသမ္မတ Barack Obama အစိုးရအဖွဲ့အစည်းနဲ့ကြီးညာသွားဖို့ရှိတယ်လို့ American ကာကွယ်ရေးဝန်ကြီး Ash Carter ကပြောပါရယ်။ American အနေနဲ့ခတ်တွေတခြား Syria အင်အားစုတွေနဲ့လက်တွဲလှုပ်ဆောင်ဖို့ကိုပိုကယူဆိုင်လှုပ်ဆောင်ခြင်းနဲ့လို့လည်းသူကပြောပါရယ်ခင်ဗျာ။တနိုင်ငံလုံးပြစ်ခတ်ရစဲလက်မှတ်ရေးထိုးနိုင်ဖို့ငင်းငင်းလုပ်ငန်းစဉ်တွေမှာတရုတ်နိုင်ငံအနေနဲ့အဟန်တားဖြစ်အောင်လုပ်နေတယ်လို့ပြောဆိုဆွဆွဲမှုတွေပေါ်တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရဟောက်လီကညင်းဆိုလိုက်ပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားငင်းငင်းလုပ်ငန်းစဉ်တွေမှာဆောင်ရွက်ပေးနေတဲ့မြန်မာငင်းငင်းစင်တာကအကြီးတန်းအရာရှိတဦးရဲ့ဒီတရုတ်နိုင်ငံအနေနဲ့ဒီဟိုသူတို့နဲ့နေဆက်နဲ့ကက်လျက်ရှိတဲ့တိုင်းဒေသတွေအပေါ်မှာလွှမ်းမိုးဖို့ကြိုးစားခဲ့တယ်လို့ပြောဆိုခဲ့ပြီးမှတရုတ်နိုင်ငံဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာပါ။
တရင်အချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါရှင်ဒီညအတွက်စီစဉ်ထုတ်လုပ်ရေးမှုကကိုရနိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Cornelius Tanner ဖြစ်ပါတယ် POA American အတန်ရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီခွဲနဲ့9နာရီခွဲအထိလိုင်းဒိုမီတာ24 30နဲ့40ရောကနေဖန်ယူနာဆင်နိုင်ပါတယ် POA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင်ကျမအနံလောက်ပါ
This program has come to you from the Voice of America, Washington.